to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်နှစ် February 18ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ 9.32/40/48 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမ်းမထွန်းကတာဝန်ယူတက်ဆက်ပေးတော့ပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထွက်ချတဲ့သတင်းတွေကတော့ဒီမနက်ကမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ1800ကျော်သွားပါပြီ။ကိုရိုနာဗိုင်းရပ်စ်အပါအဝင်တန်းပြည်တွင်းမှာပြဿနာကြီးတွေဖြစ်နေတာကြောင့်သမ္မတရှီချင်းပင်ရာထူးကဆင်းပေးဖို့ကြိုးစားခဲ့တဲ့တရုတ်လူခွင့်ရေလှူရှားသူကိုဖမ်းဆီးလိုက်ပါတယ်။အိန္ဒိယရေတပ်ဦးစီးချုပ်ဟာမြန်မာနိုင်ငံမှာရောက်ရှိနေပါတယ်။ဒီလိုထွက်ချတဲ့သတင်းတွေကိုတော့အမှတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
ာ။ဒီလိုထိတ်တန့်ရောက်နိုင်ငံရတဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့
အဖန်ဆိုရစီအဲလိုအမကမပြီးတဲ့အတွက်ကိုသဘောကျနေပြီးတော့တရေလိုလုပ်ခဲ့လူကအဲ့တော့တမင်ဆက
်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတရားလွတ်တော်ရှိနေကြီးဦးကြည်မြင့်ပြောသွားတာပါအပြည့်အစုံကိုမကြခင်နားဆင်ရပါမယ်ဒါပြင်မြောက်ပြည်မြို့နယ်ကအင်အားစီမံကိန်းတစ်ခုနဲ့ပတ်သက်ပြီးဥဆောင်ဆန္ဒပြသူတွေနဲ့အတူဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ဥက္ကဋ္ဌနောအုံးလာတို့ကိုမြောက်ပြည်မြို့နယ်တရားရုံးကထောင်ဒဏ်တရစီဖြစ်တဲ့ချမှတ်လိုက်တဲ့တဲ့နဲ့အိန္ဒိယစီးပွားရေးဆက်စုနှစ်တစ်ခုအတွင်းဖော်ပြမှုအနေအဆုံနှိမ့်ရောကျသွားတဲ့အကြောင်းသတင်းလာတဲ့အတူကမ္ဘာသတင်းတွေကမြန်မာပြည်သတင်းတွေကိုနားဆင်ရပါမယ်ဒီသတင်းလာတွေမတိုင်ခင်တော့အင်္ဂါနေ့မနေ့ထိတ်တဲရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်တင်ကြီးထိုက်တူကကြီးညာပေးပါမယ်ခင်ဗျာ
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ1868ဦးတည်းမှနေရှိသွားပြီဖြစ်ပြီးရောဂါပိုးကူးစက်နေသူအရေအတွက်ကလည်း9000ကျော်သွားပြီလို့တရုတ်ကျမအေးရာရှိတွေကတင်းနေလာလေးမှာပြောပါတယ်ရောဂါပိုးကူးစက်ခံရသူတွေက12000ကျော်ဟာပြန်လည်ကျန်းမာလာပြီးဖြစ်တယ်လို့ဆိုပါတယ်ဗိုင်းရပ်စ်ဖို့စတင်တွေ့ရှိရာဟူပေပြည်နယ်အတွင်းမနေ့ကတင်းနေလာနေမှာသေဆုံးသူ100ကျော်ရှိခဲ့တာကြောင့်ဒီဒေသမှာကျန်းမာရေးဝန်ဆောင်မှုတွေတိုးမြင့်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေထပ်မံရောက်ရှိလာနေပါတယ်ဒီဇင်ဘာလနောက်ပိုင်းမှာဗိုင်းရပ်စ်ပိုးစတင်တွေ့ရှိကြတဲ့ကဟူပေဒေသကကျန်းမာရေးစနစ်ဟာအများပြားလာတဲ့လူနာတွေကိုကူးသနိုင်ရေးအတွက်အခက်အခဲရှိနေကြတာပါတရုတ်အစိုးရကထုတ်ပြန်တဲ့စင်းစရာတွေအရကူးစက်မှုအရေးအတွက်ဟာကြာဆင်းလာနေတဲ့သဘောရှိကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးတက်ဒရိုအဒနောမ်ဂေဘရီယေဆုစ်ကတင်းနာနေမှာပြောပါတယ်ဒါပေမဲ့အစည်းအဝေးတွေကိုသတိထားပြီးအသေးချလေ့လာဆန်းစစ်ဖို့လိုကြောင်းလည်းသူကပြောပါတယ်တရုတ်နိုင်ငံပြည်ပမှာယောဂပုကူးစက်ခံရမှုအများဆုံးကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာစိုက်ကပ်ထားတဲ့ Princess Timobo ကအပျော်ကြီးအပန်းဖြေ Timobo မှာကူးစက်မှုအများဆုံးဖြစ်နေတာဖြစ်ပါတယ်
ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအပါအဝင်နိုင်ငံတွင်းပြဿနာကြီးတွေပေါ်ပေါက်ခဲ့မှုအတွေ့သမ္မတရှီချင်းပင်ရာထူးကဆင်းပေးဖို့တောင်းဆိုခဲ့သူထင်ရှားတဲ့ဥပဒေပညာရှင်နဲ့တက်ကြွလှုပ်ရှားသူရှုဇီယန်းကိုနိုင်ငံတောင်ပိုင်းမှာအနာဘိုင်တို့ကဖမ်းဆီးခဲ့ကြောင်းတက်ကြွလှုပ်ရှားသူတွေကတင်းနှလာနေမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေနဲ့ပတ်သက်ပြီးပြောဆိုချက်တွေကိုတရုတ်အစိုးရကထိန်းချုပ်နေတာနဲ့အတူပဲသူ့ကိုဖမ်းဆီးလိုက်တာဟာဆိုရင်လွတ်လပ်စွာပြောဆိုခွင့်ကိုနှိပ်ကွပ်လိုက်တာလည်းဖြစ်ပါတယ်။လူမှုလှုပ်ရှားမှုတစ်ခုဖြစ်တဲ့အသွင်သစ်နိုင်ငံသားလှုပ်ရှားမှုကိုစတင်ခဲ့သူအဖြစ်အသိများတဲ့ဥပဒေပါမောက်ခါဟောင်းရှုစီယန်းကိုသူနေထိုင်ရာတရုတ်တောင်ပိုင်းဂွမ်ဇိုးကနေအိမ်ကနေစနေနေ့မှာရဲကဖမ်းဆီးတာလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ရှုကိုပုံအောင်ခွင့်ပေးခဲ့မှုနဲ့ရှင့်နေရန်ပင်နောက်သူမရဲ့ခင်ပွန်းနဲ့တားဖြစ်သူတို့ကိုလည်းရဲကဖမ်းဆီးခဲ့ပြီးတင်းင်းကနေညနေပိုင်းမှာပြန်လွှတ်ပေးလိုက်တယ်လို့တက်ကြွလှုပ်ရှားသူတို့ကပြောပါတယ်တင်းင်းလာနေကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းမှုမှာရဲတပ်ဖွဲ့ဘက်ကမှတ်ချက်ပေးဖို့ညှင်းဆိုပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးလက်ရှိမှာပြင်းထန်စွာဖျားနာနေသူတွေကိုကုသရေးမှအသုံးပြုဖို့အတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးပြန်နေကောင်းသွားကြတဲ့လူနာဟောင်းတွေအနေနဲ့သူတို့ရဲ့သွေးတွေကိုလူကြဖို့တရုတ်ကျမအေးရာရှိတွေကဒီနေ့လာနေမှာတိုက်တွန်းလိုက်ပါတယ်။ COVID-19 လို့ခေါ်တဲ့ Corona Virus ကြောင့်ဖြစ်တဲ့အဆောက်အအုံရောဂါဖြစ်ပြီးပြန်နေကောင်းလာတဲ့လူနာဟောင်းတွေရဲ့သွေးတွေကပြင်းထန်စွာဖျားနာနေတဲ့လူနာတွေအတွက်ရောဂါတိုက်ဖျက်ရေးမှာအထောက်အကူဖြစ်စေတယ်လို့ဒီအမျိုးသားကျန်းမာရေးကော်မရှင်ကဒီနေ့လာနေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ Virus ပိုးစတင်တွေ့ရှိရာဝူဟန်မြို့ကဆေးရုံမှာလူနာ12ဦးကိုပြန်နေကောင်းသွားတဲ့လူနာဟောင်းနေထံကသွေးတွေကိုသွင်းပေးခဲ့တာမှာတယောက်ကတော့အခုအချိန်မှာဆေးရုံကဆင်းသွားရတဲ့အထိကောင်းမွန်သွားပြီဖြစ်ကြောင်းနဲ့ကျန်တအူးကလည်းပြန်လန်းလျှောက်နိုင်နေပြီဖြစ်သလိုကျန်တဲ့လူနာတွေအားလုံးဟာလည်းတဖြည်းဖြည်းသက်သာလာနေကြပြီလို့တရုတ်သိပ္ပံနဲ့နည်းပညာဝန်ကြီးဌာနကဇီဝဗေဒဌာနလက်ထောက်ညွှန်ကြားရေးမှူးဆုံးရုံးကပြောပါတယ်အခုသွေးသွင်းပြီးစမ်းသပ်ကုသမှုအောင်မြင်ကြောင်းတ တရုတ်ဆိုရစေဝါထုတ်လို့ရဌာနကကြေညာပြီးရဲ့အနေငယ်ကြမှာအခုလိုလူနာဟောင်းတွေတွေးလာလူကြဖို့တောင်းဆိုချက်ထွက်ပေါ်လာတာပါလူနာဟောင်းတွေထံကသွေးမဖောက်ထုတ်ခင်မှာသူတို့သွေးတွေထဲမှာရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးပြီးမှသွေးကိုဖောက်ယူမှဖြစ်တယ်လို့ဆိုပါတယ်လက်ရှိမှာ COVID-19 လို့ခေါ်တဲ့ Coronavirus ကြောင့်သေဆုံးသူဟာ1800ကျော်သွားပါပြီ
တရုတ်နိုင်ငံက Coronavirus ကူးစက်ခံထားရသူ4000ရဲ့ကျော်ရဲ့အချက်လက်တွေကိုထုတ်ပြန်ပါတယ်ဒီကိန်းကနအချက်လက်တွေအရကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ခံရမှုအရေးအတွက်ရောချာလာတဲ့အနေအထားဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲ Tedros Adhanom Ghebreyesus ဒီအခြေအနေကိုအထူးသတိထားဖို့လိုကြောင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကတခြားဒေသအသစ်တစ်ခုမှာဖြစ်လာတာမျိုးကူးစက်ပြန့်နှံ့မှုအလားအလာပြောင်းလဲသွားနိုင်တဲ့အကြောင်းပြောဆိုထားပါတယ်တရုတ်နိုင်ငံတွင်မှာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့94%ရာခိုင်နှုန်းကဟူပေပြည်နယ်မှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနှေးကွေးလျော့နေလာပြီဆိုတာကိုပြောဖို့စွန့်နေသေးတဲ့အကြောင်းဒါပေမဲ့လည်း COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုကတော့အသက်ဆုံးရှုံးတဲ့အထိမဖြစ်နိုင်ဘူးဆိုတာကိုတရုတ်ရဲ့အချက်လက်တွေကပြသနေကြောင်း WHO အကြီးအကဲကအခုလိုပြောပါတယ
် More than 80% of patients have mild disease and will recover.In about 14% of
လူနာ80ရာခိုင်နှုန်းကျော်ကရောဂါသိပ်မပြင်းထန်ပဲပြန်လည်ကျန်းမာလာကြောင်း14ရာခိုင်နှုန်းကတော့ဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်နမိုနီးယားအဆုတ်ရောင်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေအပါအဝင်ရောဂါပြင်းထန်ကြောင်းလူနာ900ခိုင်နှုန်းလောက်ကတော့အသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားထိဖြစ်တယ်လို့ WHO အကြီးအကဲကပြောဆိုသွားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့2ရာခိုင်နှုန်းလောက်အသေးအပြောက်ရှိပြီးအများဆုံးအန္တရာယ်ရှိသူတွေကတော့မူရင်းကျန်းမာရေးမကောင်းတဲ့လူကြီးပိုင်းတွေဖြစ်တယ်လို့လဲ WHO အကြီးအကဲကပြောဆိုသွားပါတယ်ရှင
် VOA American တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအိန္ဒိယနဲ့မြန်မာနိုင်ငံအကြားရေချောင်းဆက်ဆံရေးတိုးတက်ကောင်းမွန်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့အိန္ဒိယရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးကာရမ်ဘီစင်ဟာမြန်မာနိုင်ငံကိုဖေဖော်ဝါရီ18ရက်ကနေ20ရက်နေ့အထိ၄ရက်ကြာတရားဝင်ခီးစဉ်ဖြစ်နေရောက်ရှိနေပါတယ်အိန္ဒိယနဲ့မြန်မာအကြားရေချောင်းနယ်နိမိတ်925ကီလိုမီတာထိဆက်မှုရှိနေတာကြောင့်အရှေ့တောင်အာရှဒေသနဲ့ရေချောင်းအရာဆက်သွယ်ရေးမှာအိန္ဒိယအတွက်မြန်မာဟာအရေးပါတဲ့နိုင်ငံဖြစ်ပါတယ်။ဒါ့အပြင်အရှေ့အာရှကနိုင်ငံတွေနဲ့စီးပွားရေးအရာလက်တွဲဆောင်ရွက်ရေးမှာလည်းမြန်မာနိုင်ငံဟာအိန္ဒိယအတွက်ထွက်ပေါက်နိုင်ငံဖြစ်နေပါတယ်။ခီးစဉ်အတွင်းတမရကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မြန်မာရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းတို့အပြင်တခြားအဆင့်မြင့်အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံမယ့်အကြောင်းအိန္ဒိယရေတပ်ကသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယနဲ့မြန်မာရေတပ်ဝန်ထမ်းတွေအကြားပုံမှန်တွေ့ဆုံဆွေးနွေးတာရေချောင်းဆိုင်ရာကိစ္စရပ်တွေမှာပူးတွဲဆောင်ရွက်ရေးနဲ့စိတ်ကန်းနေအပြန်အလှန်သွားရောက်လည်ပတ်ရေးတို့အတွက်လုပ်ငန်းအဖွဲ့အစည်းအဝေးတွေကျင်းပတာပူးတွဲကင်းလှည့်တာပူးတွဲစီရေးလေ့ကျင့်တာတင်နန်းတွေပူးတွဲကျင်းပတာနဲ့ရေချောင်းနယ်နိမိတ်တိုင်းထွာရေးဆိုင်ရာကိစ္စရပ်တွေကိုပူးတွဲလှုပ်ဆောင်တာတွေပုံမှန်ကျင်းပလေရှိကြောင်းအိန္ဒိယရေတပ်အရာရှိပြောတာကိုကိုကပီအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်အိန္ဒိယရေတပ်ဦးစီးချုပ်ကာရမ်ဘီစင်ဟာနေပြည်တော်မှာရှိတဲ့စစ်တင်နန်းကျောင်းကိုသွားရောက်လည်ပတ်တာအပြင်ရန်ကုန်ကမြမရေတပ်တင်မောချင်းကိုလည်းသွားရောက်လည်ပတ်မယ်လို့ဆိုပါတယ်ဒေတာရင်းလုံညုံရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုပေါ်ဆောင်နေတဲ့အိန္ဒိယအစိုးရရဲ့မူဝါဒတွေနဲ့အညီအိန္ဒိယဟာစစ်တွေရေးနဲ့စီမံကိန်းကိုလည်းတိစောက်နေပြီးအဲ့ဒီမှာအထူးစီးပွားရေးဆောင်တိစောက်ဖို့လည်းရှိနေပါတယ်
။ရခိုင်ကမ်းလွန်ရေနံလုတ်ကွက် E3 ကမဟာတစ်အစံတွင်မှာတဘာဝဓာတ်ငွေစံတပ်အောင်မြင်ကြောင်းတောင်ကိုရီးယားလုပ်ငန်းကြီး POSCO International ကတနင်္လာနေ့မှာကြေညာပါတယ်။မဟာတစ်အစံတွင်မှာတရက်ကိုဓာတ်ငွေကူပပေး38တန်းကျော်အထိထုတ်လုပ်နိုင်မယ်လို့ခန့်မှန်းတဲ့အကြောင်းလဲကုမ္ပဏီရဲ့ကြေညာချက်ကိုကိုးကားပြီးကိုရီးယားဂျုံအန်ဒေးလီကဖော်ပြပါတယ်အခုအစ်တွေ့တဲ့မဟာတစ်သဘာဝဓာတ်ငွေအစံတွင်းက POSCO International လုတ်ကင်နေတဲ့ရွှေသဘာဝဓာတ်ငွေစီမံကိန်းနဲ့ကီလိုမီတာ30လောက်ပဲဝေးပါတယ်အခုအစ်တွေ့တဲ့မဟာတစ်ကိုတော့လာမယ့်2021ခုနှစ်မှာစတင်စမ်းသပ်တူးဖော်နိုင်ဖို့ရည်မှန်းထားပြီးအနာဂတ်တူးဖော်ရေးနဲ့ဓာတ်ငွေထုတ်ယူရေးအတွက်နှစ်နှစ်ကြာအချိန်ယူသုံးသပ်မှာဖြစ်ပါတယ်ဓာတ်ငွေရဲ့တန့်စင်မှုထုတ်ယူရမယ့်အခြေအနေတွေကိုမသိရသေးတာကြောင့်ဒီအစ်တွေ့တဲ့ တဘာဝတန်းွေတွင်မဟာတစ်ရဲ့တန်ဖိုးကိုတွက်ချက်ဖို့တော့မလွယ်သေးဘူးလို့လဲကုမ္ပဏီတာဝန်ရှိသူကိုကိုကာပြီးသတင်းကဖော်ပြပါတယ်။အခုရခိုင်ကမ်းလွန်ရေနံလောက်ွက် A3 မှာနောက်ထပ်အစမ်းတွင်းတွေလည်းရှိပါတယ်။ကစ်စပနဒီ1ရန်အောင်မြင်1တို့ကိုဆက်လက်ရှာဖွေသွားမှာပါ။ဒီထဲကရန်အောင်မြင်1အစမ်းတွင်းကိုတော့ဒီလထဲမှာပဲဆက်လက်တူဖော်မှာဖြစ်တယ်လို့မြန်မာအစိုးရသတင်းကဖော်ပြပါတယ်။ဒီအစမ်းတွင်းမှာလည်းတဘာဝတန်းွေပေါ်ထုတ်နိုင်ဖို့ POSCO ကုမ္ပဏီကမျှော်လင့်ထားပါတယ
်မြန်မာနိုင်ငံကအထင်ရှားဆုံးသမိုင်းဝင်နေရာတစ်ခုလည်းဖြစ်ဘာသာရေးရအထွတ်မြတ်ထားတဲ့နေရာလည်းဖြစ်တဲ့အပြင် UNESCO အဖွဲ့ကြီးကကမ္ဘာရှေ့ဟောင်းအဝင်နေဖြစ်သတ်မှတ်ထားတဲ့ပုဂံမြန်မာညဉ့်ညမ်းဗီဒီယိုရိုက်ကူးပြီးအင်တာနက်မှာထုတ်လွှင့်ပြသခဲ့တဲ့ကမ္ဘာလက်ခီးတဲ့အုပ်ကိုတရားစွဲဆိုသွားမှာဖြစ်ကြောင်းမြန်မာအာဏာပိုင်တွေကပြောကြားလိုက်ပါတယ်အီတလီနိုင်ငံသားလို့သူတို့ကိုပြောဆိုထားတဲ့အဲ့ဒီဇုံတွဲအကြောင်းရှောင်းသူဇနာဌာနကရဲထံအကြောင်းကြားခဲ့တာဖြစ်ပြီးသူတို့ကိုထောင်ဒဏ်နှစ်ပြစ်ဒဏ်ကျခံနိုင်တဲ့ဘာသာတရားကိုစော်ကားမှုနဲ့တရားဆွဆွသွားမှာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်အဲ့ဒီအီတလီဇုံတွဲရက်ကူထားတဲ့ညဉ့်ညမ်းဗီဒီယိုခွေ Pornhub Internet Website မှာထွက်ပေါ်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာအမျက်ဒေါသထွက်ကြောင်းထုတ်ဖော်ရေးသားခဲ့ကြပါတယ်သူတို့နှစ်ဦးကိုအနာပိုင်တွေကလိုက်လံရှာဖွေနေကြောင်းပကံမြို့ရှေးအောင်သူတည်သနာဌာနခွဲကညွှန်ကြားရေးမှူးဦးအောင်အောင်ကျော်ကလည်းပြောပါတယ်သူတို့ကိုသူတို့အသက်23နှစ်အရွယ်ရှိအီတလီနိုင်ငံသားတွေဆိုတော့ခနာကိုမာနတန်ကြီးတွေရေးဆွဲပြီးစေမြင်ကြောင်ထုတ်ထားတဲ့အဲ့ဒီဇုံတွဲရဲ့ internet website အမည်ဗီဒီယိုခွေ internet website မှာတင်ထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံသားအများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုနိုင်ငံသားတွေကပြုမှုစော်ကားတာဒါပထမဆုံးအခြေအနေမဟုတ်ပါဘူး2016ခုနှစ်တုန်းကလည်း6တောက်မှာဗုဒ္ဓရုပ်ပုံကိုတက်တူးထိုးထားတဲ့စပိန်နိုင်ငံသားတဦးကိုပြည်နှင်တန်းပေးလိုက်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတနင်္လာနေ့ကလူအုပ်ထွင်းအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံး10ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရပါတယ်။ဘလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကီယတာမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှသူတို့လက်ချက်လို့ပြောဆိုထားတာမရှိပါဘူး။အစ္စလာမစ်တက်ကြွလှုပ်ရှားသူတွေရဲ့လူမှုစီဝေးပွဲကိုဝင်ရောက်မဲ့အသေးခံဘုံးခွဲသမားကိုလုံခြုံရေးအဆောင်တွေကကြားပြတ်တားဆီးဖို့လုပ်နေခြင်းအသေးခံဘုံးဖောက်ခွဲလိုက်တာဖြစ်တယ်လို့ရဲတပ်ဖွဲ့အကြီးအကဲကသတင်းထုတ်တွေကိုပြောဆိုထားပါတယ
်အင်္ဂါနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကြီးထိုက်သူကပြောပြပေးခဲ့တာပါအခုသတင်းဆောင်မတွေဇက်တိုင်းနာဆင်ကြာမှာပါပထမဆုံးမြန်မာနိုင်ငံရေးသတင်းပုတ်ကိုဆက်လက်တင်ပြခြင်းပါတယ်နိုင်လွတ်လုံဥပဒေလိုအများခေါ်ဆိုနေကြတဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်မဲ့ဥပဒေချမ်းတရက်ကိုပြည်သူ့လွတ်တော်မှာတင်ပြဖို့စီစဉ်နေတယ်လို့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီကပြောပါတယ်။လူခွင့်ရေးလှုပ်ရှားသူတွေဘက်ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အသစ်ရေးဆွဲလိုနေကြတာပါ။ဒါနဲ့ပတ်သက်လို့ VOA သတင်းတောင်မေကာကသတင်းပေးပို့ထားပါတယ်။
ဒီဥပဒေကို2018ခုနှစ်မတ်လမှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခန်း6ခန်းနဲ့ပုံမှန်73ခုပါတဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ပြည်တံတွေဟာအနည်းဆုံးထောင်ဒဏ်6လကနေအများဆုံးထောင်ဒဏ်3နှစ်ထိကျခံရမယ့်အပြင်အနည်းဆုံးဒဏ်ငွေ3သိန်းကနေအများဆုံးဒဏ်ငွေ15သိန်းထိကျခံနိုင်ဖို့ဖော်ပြထားပါတယ်။နိုင်လို့လုံးဆိုပြီးလူသိများတဲ့ဒီဥပဒေဟာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတာထက်နိုင်ငံသားအချင်းချင်းကြားမှာအမြင်မတူသူတွေကိုအလွဲတကူတရားစွဲလို့ရတဲ့ဥပဒေတစ်ခုဖြစ်လာနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်ဒီလိုဝေဖန်ခံနေရတဲ့အတိုင်းချုပ်ရင်းချက်တွေရှိနေတဲ့ဒီဥပဒေကိုပြင်ဆင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ကြောင်းတရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီဥက္ကဋ္ဌဦးတင်ထွေကအခုလိုပြောပြလာတာပါဒ
ါမျိုးနောက်ပိုင်းကြတဲ့အခါကျတော့အဲ့လိုဟိုကလည်းပုဂ္ဂိုလ်ကဆိုင်ရာကိစ္စတွေသားတဲ့ကားဆိုတရားဆိုတာပဲမကျွန်တော်မကြည့်နိုင်ရင်ကျွန်တော်ကဘာလို့တင်ရလို့လဲကျွန်တော်ဘလို့ပြောတယ်ဆိုတော့ဟိုရဇကြီးပုံမှန်900ပုံမှန်အခြေကြည့်တဲ့ကိစ္စတွေပါသူတရားထည့်ဆိုတာလည်းခါကြတော့အာမခံမရအောင်အာမခံမရတော့ဘလို့အာမခံမရလဲဆိုတော့အဲ့မှာတို့တို့အများဆုံးတက်ကနေပြီးတော့အများဆုံးဘလောက်ဆိုတာပါမလားဟုတ်အများဆုံး6လောက်ကအများဆုံးဘလောက်ဆိုတာပါလာတဲ့ခါကြတော့တို့ရဇကြင်ထုံးနဲ့ကြည့်တဲ့ခါကြတော့ဒီအာမခံပြီလို့မရတဲ့ခါကြတော့တချို့ပုံကတော့တိတ်တော့နားလာကြည့်တယ်မတော်အဲ့ဒါကြီးကျွန်တော်ပြင်လာပါတော့ခု
လက်ရှိမှာတော့ဘဲဥပဒေပုံမှန်တွေဘလို့ပြင်ဆင်မလဲဆိုတာကိုသူကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးစစ်ဆိုးရလက်ထက်ကလို့နိုင်ငံသားတွေမှာနားယောင်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုကြားဖြတ်နားထောင်ခံရတာစတဲ့ပုံကိုရေးထိပါခံရမှုတွေကိုကာကွယ်ဖို့ရည်ရွယ်ပြီးဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့ ဥပဒေပြဋ္ဌာန်းချိန်ကလွတ်တော်ကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ဒီဥပဒေပြဋ္ဌာန်းချိန်ကဆလို့တလွဲအသုံးချမှုတွေကြောင့်ဒီဥပဒေဟာနာမည်ဆိုးနဲ့ကြော်ကြားခဲ့ဥပဒေတစ်ခုဖြစ်လာခဲ့ရပါ။ဒါကိုပြင်ဆင်ဖို့တက်ကြလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကအချိန်တော်ကြာတဲ့ကတောင်းဆိုနေခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေကိုလက်တွေ့ကျင့်သုံးတဲ့အခါမှာပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေဖြစ်တွေ့နေရတယ်လို့ရှေ့နေဦးကြည်မင်းကပြောပါတယ်။
အချက်ကတော့အာမခံပေးတဲ့ပုံမှန်ဖြစ်တယ်ပါလေ။ဘာလို့ဆိုလို့ဆိုရင်အဲ့လိုအာမခံမပေးတဲ့အတွက်ကိုသဘောကျနေပြီးတော့တရေလိုလုပ်ရလူကအဲ့တော့သမင်သက်သက်ကိုရွေးပြီးတော့အဲ့လိုစိုးနေတာတွေ့ရတယ်။ဒါမှတိစပါပေါ့။တလွဲတုံးနေတဲ့ဟာကိုတဲ့အောင်ပြန်လှုပ်ပြနေတယ်လို့ကျွန်တော်ကတော့အဲ့လိုအကြံပေးချင်ပါတယ်။အခုကတော့ကျွန်တော်တို့တော်တော်ဒုက္ခရောက်နေပါတယ်နော်
။လူခွင့်ရေလှူရှားသူအချို့ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အသိရေးဆွဲလိုကြပါတယ်ဒီထဲမှာအတန်အဖွဲကမောင်ဆောင်ခါလဲပါဝင်ပါတယ
်အရေးကြီးဆုံးကအမှန်တကယ်နိုင်ငံလုံးရတော့ပုံမှန်အဖြစ်ဆိုရှိတာတစုံလုံးကိုပြင်ဖို့လိုတာဘာလို့လဲဆိုတော့သူကနိုင်ငံလုံးကိုပြောထားပြီးတော့နိုင်ငံသားကြီးရဲ့လူလက်စွာအာဟိုကျွန်တော်ပြောတဲ့လူလက်ခွင့်နဲ့နောက်တစ်ခါကျတော့လုံခြုံမှု privacy တွေတော့အဓိကကာကွယ်ပေးနိုင်တဲ့အချက်တွေဟိုပါရီလူချင်းရပြီနဲ့ဥပဒေကြောင်းရတကယ်ပြည်ပြည်ဆောင်တဲ့အခြေအနေမှာမရှိနေဘူးအဲ့တော့သူ့တော့လက်တော့ပြင်မယ်ဟေ့ဆိုရင်တော့ကျွန်တော်ပြောတဲ့ပုံမှန်၈စာလုံးပေါ့နော်အဲပုံမှန်၈စာလုံးကိုမဖြစ်မီပြင်မှုလိုအပ်တယ်အမှန်တကယ်ပထမဆုံး priority ကဒီနိုင်ငံလုံးတစ်ခုလုံးကိုအကုန်လုံးပြန်ရေးမှဖို့ရမှာဘာလို့လဲဆိုတော့လူရေးထားတဲ့ဥပဒေကဟိုရှေ့မျက်နှာလောက်ပဲရှိရတကယ်ဆိုတော့တကယ် privacy လို့နောက်တော့ security ကိုစဉ်းစားတဲ့အခါမှာအဲ့တလောက်ကြီးနဲ့ရေဘူးကလုံးလို့မရအောင်နောက်တစ်ခုကျတော့တကယ်ကျွန်တော်တို့လေ့လာမှုတွေရစဉ်အဲ့ဒီဟာကို implement လုပ်တဲ့ရဲတပ်ဖွဲ့ကလည်းဒီဟာကိုဘယ်လိုကင်တွေ့ရမှန်းကိုလုံးဝနားလည်နေရမှာရှိ
ပုံမှန်၈ဆဆိုတာနိုင်ငံသားတဦးဦးကသူကိုယ်တိုင်ဖြစ်ဖြစ်သူ့မိသားစုကိုဖြစ်ဖြစ်တပ်ဖက်ကဂုံတိတ်ခါညှို့နှံ့အောင်လုပ်တယ်လို့ယူဆတယ်ဆိုရင်အရေးယူနိုင်တယ်လို့ဖော်ပြထားတဲ့ပုံမှန်တစ်ခုဖြစ်ပါတယ်ဒီပုံမှန်နဲ့ပတ်သက်ပြီးတိကျတဲ့သတ်မှတ်ဖော်ပြချက်မရှိတဲ့အတွက်တလွဲအသုံးချမှုတွေရှိလာနေတာပါလက်ရှိမှာတော့အစိုးရတမရောအာနာယပါတီဝင်များနဲ့ဒေတန္တရအုတ်ချုပ်ရေးပိုင်းကပုံကိုတွေကသူတို့ကိုဝေဖန်လာသူတွေကိုဂုံတိတ်ခါညှို့နှဲ့အောင်လှုပ်ဆောင်တယ်လို့ခေါင်းစဉ်တက်ပြီးဒီဥပဒေကိုအတုံးပြုကတရားဆွဲဆိုလာရာကနေဒီဥပဒေဟာပို့ပြီးနာမည်ဆိုးနဲ့ကြော်ကြားလာခဲ့တာဖြစ်ပါတယ်။ဒီအပြင်ဒီဥပဒေကိုပြဋ္ဌာန်းခဲ့ခြင်းဟာနှစ်နှစ်ကျော်လာပြီဖြစ်ပေမဲ့အခုချိန်ထိနီးဥပဒေထွက်မလာသေးတာကြောင့်လိုအပ်သလိုပုံဖော်မှုတွေရှိနေတာလည်းဖြစ်ပါတယ်ရှင်
။နိုင်လတော်ဥပဒေပြင်ဆင်ရေးဥပဒေမူကြမ်းကိစ္စမိခသတင်းပြဖို့ထားတာပါ။မြန်မာသတင်းတပုတ်ကိုဆက်လက်နှာစင်ကြည့်အောင်ပါ။ကီမီနေမြဝရီမျိုးနယ်ကမြေယာပြဿနာဖြစ်နေတဲ့ရွှေမြစံဒီအင်အားစီမံကိန်းပေါ်ကန့်ကွက်ဆန္ဒပြရာမှာဥဆောင်ခဲ့သူတွေနဲ့အတူနေနာသူတွေကိုအကူအညီပေးခဲ့တဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးမျိုးသမီးအဖွဲ့ဥက္ကဋ္ဌနော်အွန်းလာပါမြဝရီမျိုးနယ်တရားရုံးကငိမ့်စုစီဥပဒေပုံမှန်စကောနဲ့ဖေဖော်ဝါရီလ18ရက်နေ့မှာထောက်နှံတလားစီပြစ်ဒဏ်ချမှတ်လိုက်ပါတယ်။ VOA သတင်းတောက်မအေးမှာကသတင်းပြဖို့ထားပါတယ်ခင်ဗျ။င
ိမ့်စုစီဥပဒေပုံမှန်စကောမြင်းဆောင်20နဲ့ဆွေးကျက်တင်လာခံခဲ့ရတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ဥက္ကဋ္ဌနောင်လာနဲ့အတူရွှေမြစံဒီအင်အားစီမံကိန်းနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်ခဲ့ကြတဲ့နစ်နာသူဦးငယ်ဒေါ်စနာနဲ့ဦးမောင်ဦးတို့ကိုထောင်ဒဏ်ပြစ်ဒဏ်တစ်လစီချမှတ်လိုက်တယ်ဆိုပြီးတရားရုံးအမိန့်ချတာကိုတွားရောက်နားထောင်ခဲ့တဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ဒုတိယဥက္ကဋ္ဌတို့ချူချူအေးကပြောပြပါဗျာ။ဒီ
အခု1,000,000ကိုပို့နေတယ်။တစ်လချလိုက်တယ်ဟုတ်ကဲ့။ဒီသာသာမိတ်ကိုပြောတယ်။ရောင်းတာတော့190ဆိုရင်ချက်ပိုင်းမဲချတာလေ။ချက်လာတော့မချဘူး။ဒဏ်ငွေတော့မပါဘူး။အထောင်ပဲချက်လာဆိုတော့ချလိုက်တယ်။ဒီဒီပေါက်တရားဝင်ရှိမှလည်းပြဿနာနဲ့နေဖြစ်တယ
်။ဒေတာရင်းမှာလက်နက်ကင်အဖွဲ့တွေနဲ့ဆက်နွယ်ပြီးဖြစ်ပွားနေတဲ့မြေယာပြဿနာတွေအများအပြားရှိနေပြီးမြေယာပြဿနာဆိုင်ရာနစ်နာမှုတွေနဲ့ကြုံနေရတဲ့ဒေတာကန်တွေကမကျေနပ်ချက်တွေကိုဆန္ဒပြရမှာဒေါ်နော်ဦးလာကအကူအညီပေးခဲ့တာဖြစ်ပါတယ်။ငိမ့်စုစီဥပဒေနဲ့မညီစွမ်းအောင်ဆန္ဒပြသူတွေကတာဝန်ရှိသူတွေကိုဆန္ဒပြမယ်အကြောင်းတင်ပြခဲ့တာပါ။ဒါပေမဲ့နိုင်ငံတော်အကြီးအကဲတဦးလာမှဖြစ်တဲ့အတွက်သူတို့တင်ပြတဲ့ရက်ကိုခွင့်မပြုဘဲနောက်ရက်ကိုမြို့နယ်စီမံခန့်ခွဲရေးအဖွဲ့ကရက်ရွှေ့ခိုင်းခဲ့တယ်ဆိုပြီးဆန္ဒပြသူတွေကပြောပါတယ်။ဒါပေမဲ့ဆန္ဒပြသူတွေဟာသူတို့စီစဉ်ထားတဲ့နေ့မှာပဲဆန္ဒပြခဲ့တာကြောင့်ခွင့်ပြုချက်မပါဘဲဆန္ဒပြမှုအဖြစ်ငိမ့်စုစီပုံမှန်နဲ့တရားစွဲခဲ့တာဖြစ်ပြီးအခုလိုမျိုးထောင်ဒဏ်ပြစ်ဒဏ်ကြခံခဲ့ရတာဖြစ်ပါတယ်။တရားရုံးကအမိန့်ချပြီးတာနဲ့ဒေါ်နော်အောင်လာနဲ့၃ဦးကိုတောင်ကလေးထောင်ကိုပို့ဆောင်ခဲ့တာပါ။တရားရုံးရှေ့မှာတော့ ဒေါ်နော်ဦးလာကသူဟာရွှေမြတ်စံဒီအရာစီမံကိန်းနဲ့ပတ်သက်လို့နင့်နာနေသူတွေဆန္ဒထုတ်ဖော်ခဲ့ကြတာကိုဝန်းရံခဲ့တာလို့ပြောခဲ့တာပ
ါပြည်သူတွေနင့်နာတာသူအိမ်ဖြတ်ခံတဲ့အချိန်မှာဒီလောက်နင့်နာတဲ့ကိစ္စကိုသူတို့ဆန္ဒဖော်ထုတ်နေတဲ့ကိစ္စမှာဒီလိုချတိုင်းမကြွလက်ခံတာမရှိပါဘူး
ဆန္ဒပြခဲ့တဲ့တုန်းကအခြေအနေနဲ့ပတ်သက်လို့ဒေါ်ချိုချိုအေးကဆက်ပြောပြပါဗျာ
အလီနိုသူစာသွားတင်တဲ့ခါတုန်းကအလီနိုကတော့ဥဆောင်ရဲထဲမှာမပါဘူးဥဆောင်ရဲသူတွေကမျိုးသားနှစ်ယောက်နဲ့မျိုးသမီးတစ်ယောက်ပါတယ်ဆန္ဒပြတဲ့နေ့မှာကအလီနိုဒီရှိရနေပြီးတော့ကျွေးကြော်တာတို့ဂျူးရီစီတန်းပြီးတော့နေရာချပေးတာတို့ဆိုင်မှုကြီးကင်တာတို့မှာအလီနိုကဥဆောင်တာဖြစ်တယ်ဆိုပြီးတော့ဒီစွဲချက်ထဲမှာပါသွားတယ
်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူဒေါ်နော်အောင်လဟာလေသိမ့်နေသိမ့်ခရသူတွေနဲ့ပတ်သက်လို့အမဲလိုလိုနင့်နာသူတွေဘက်ကနေဆန္ဒဖော်ထုတ်ရမှာပါဝင်ခဲ့သူဖြစ်ပါတယ်။သူဟာနင့်နာသူတွေဘက်ကလိုက်ပါဆောင်ရွက်ရင်အကျဉ်းထောင်မှာရောအချုပ်မှာပါအချိန်ချင်းကြက်ခံခဲ့ရသူဖြစ်ပြီးအခုမြောက်ရီမျိုးကရွှေမြတ်စံဒီအင်ယာစီမံကိန်းနဲ့ပတ်သက်လို့နေအဖြတ်သိမ်းခံခဲ့ရတဲ့ဒေသခံတွေကဆန္ဒဖော်ထုတ်ဖို့အတွေ့အကြုံမရှိတာကြောင့်အကူအညီလာတောင်းတာကိုဝန်းရံအားပေးရင်းနဲ့အခုလိုမျိုးထောင်နဲ့တလကြက်ခံခဲ့ရတာပါ။ကရင်ပြည်နယ်မြောက်ရီမျိုးကပြည်မြဆန်ဒီအင်ယာစီမံကိန်းဟာ DKBA လက်နက်ကင်အဖွဲ့တွေကမြေနေရာတွေကိုအကွက်ချပြီးရောင်းစားခဲ့တယ်ဆိုပြီးဒေသခံတွေကမချေနိုင်ရကနေဆန္ဒထုတ်ဖော်မှုတွေဖြစ်လာခဲ့တာပါဒီလထဲမှာပဲမြေယာပြဿနာကြောင့်မြောက်ရီမျိုးကမင်းပရုံမှာဝင်းတွင်းမှာရှိတဲ့ကရင်နယ်ခြားစောင့်တက်မှုဟောင်းအိမ်မှာပောက်ကွဲမှုဖြစ်ခဲ့ပါတယ်မြောက်ရီမျိုးမှာလက်နက်ကင်များနဲ့ဒေသခံတွေရဲ့မြေယာအငင်းပွားမှုပြဿနာတွေဟာမကြာခဏဖြစ်ပွားနေတာဖြစ်ပါတယ်ရှင်
ပြည်ထောင်တော်မအေးမာရဲ့တရင်ပြပုချက်ဖြစ်ပါတယ်အခုတော့အိန္ဒိယစီးပွားရေးဆိုင်ရာတရင်တပုတ်ကိုတင်ပြခြင်းပါတယ်လောကရဲ့တစ်နှစ်တုန်းကကမ္ဘာမှာတိုးတက်မှုအများဆုံးရှိခဲ့တဲ့အိန္ဒိယနိုင်ငံရဲ့စီးပွားရေးဟာဆယ်စုနှစ်တစ်ခုအတွင်းဖွံ့ဖြိုးမှုအနေအဆုံးအဆင့်ကိုရော့ချတော့ခဲ့ပါတယ်အိန္ဒိယစီးပွားရေးဖွံ့ဖြိုးမှုရဲ့ပြယုတ်ဖြစ်ခဲ့တဲ့နယူးဒယ်လီမြို့အပြင်ပါကဂူရူဂရမ်စီးပွားရေးဒေသဟာလည်းအခုဆိုရင်စီးပွားရေးကျဆင်းမှုရဲ့လက္ခဏာတွေကိုတွေ့လာနေရပြီဖြစ်ကြောင်း VOA သတင်းထောက်အဂျနာပထရီချာသတင်းပြပထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗ
ျလွန်ခဲ့တဲ့15နှစ်လောက်ကတည်းကရုံနေမုံမျော်လူနေတိုက်ခန်းနေနဲ့မော်ရီအပြိုင်ဆိုင်ထွက်ပေါ်လာတာကြောင့်ထောင်ပေါင်းများစွာသောရွှေပြောင်းအလို့သမားတွေလည်းရောက်လာပြီးအရင်ကအိပ်ပျော်နေခဲ့တဲ့ဂူရုဂရမ်ဒေတာဟာစီးပွားရေးအချက်အချာဒေတာတစ်ခုအဖြစ်ပြောင်းလဲလာခဲ့ပါတယ်ဂျက်ဖက်ခန်းလိုရွှေပြောင်းအလို့သမားတွေဟာကွန်ထရက်အလုပ်ရနိုင်ဖို့လမ်းဆောင်မှာနေစဉ်လာဆောင်ကြရပါတယ
်ဂျပန်လေးဘာရီဟာပြကတမရခါဒါမင်းနဲ့သူစဝတ်အစီယာ
ကျွန်တော်ရုပ်ခါစားတော့ကအလုပ်မရှားတော့ဝင်ငွေလည်းကောင်းခဲ့ပါတယ
်ဒါပေမဲ့လွန်ခဲ့တဲ့တစ်နှစ်အတွင်းဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းသွားတာကြောင့်အခြေအနေတွေပြောင်းလဲသွားခဲ့ပါတယ
်ဒီ कुछ काम धंधा नहीं है अभी हजार बंदे हैं हजार बंदे में कम से कम 30-40 बंदे
का ဒီမှာအလုပ်မရှိတော့ပါဘူးဒီကိုတစ်နှစ်လူ1000လောက်လာပြီမဲ့30လောက်ပဲအလုပ်ရပါတယ်ကျန်တဲ့သူတွေကတော့အိမ်ပြန်ကြရတာပါပဲ
ဒါဟာရက်ရှမာလို့နေစားအလုပ်သမားတွေအတွက်တော့ကြီးမားတဲ့အခက်အခဲပ
ါ 5000 में रूम ले है राशन पानी रोजाना है रोज अपना खाना है रोज
जमा इंगा पे बो डॉलर 80 ने सा सिया वे बो द्वै ग्वे लो बारे जमा रो हा अकुनी मे नि बारे अलौ म छि ये फा ने तवा पे मिले
ता हा विन ग्वे ने दे औ छि वन ना ने जी बे अखे चोंग आ रा रो म हो पाउ सी बवा ये काउ ने दे काला रोंग गा अले अले विन ग्वे छि तु रे हा एयान सीमन गे ने मा यी नी म्यों नान ठा के जा रा बा दा बे मे कान ठ्वै सौ तु रे ग्वे छि बो अखे चोंग ला दे अखा मा रो एल्पाना मजुमद्रा लो यी नी ठा तु रे ये ग्वे रे सोंग शोंग को मा रे
We were thinking that if I get that house, then I can, you know, give it on rent.
Any English go well, like now, no. Anya ten tapi last in wing wingly ya na lay melu. Jama ten ami get ah.
Eka tema ngwe ne la ro luri ga le kompisi wey you tong swe mu yo cha la ba de. Zizai ni yong cha dlo. Kato lo yong cha turi ha le ne pound na se dwin yong ya ne zong che ni ne yin sai ni ya ba de.
Company vacancy ne le ra. Company bi ne
cha. Ipa poko ni cha sin la ra jang. အဒက်ရှ်ကူမာလိုဆက်ယုံလုပ်သမားတွေလည်းအလုပ်ပြုတ်ကုန်ကြပြီးအလုပ်ကန်ရှာဖွေရအမတန်ခက်ခဲလာတယ်လို့ဆိုပါတယ်စီးပွားကျဆင်းမှုဟာတကယ်ဖြစ်နေကြောင်းအန်အာဘနုမူတီလိုစီးပွားရေးပညာရှင်တွေကလည်းပြောပါတယ
် There is a decline in the demand from the external sector there is a decline in the demand from the household sector
ဒီဘက် where you are southern through ရဲ့ where you are ပုဂ္ဂလိကကန္တာတွေရဲ့ where you are တွေအကုန်ကျဆင်းနေပါတယ်ကန္တာစုံမှကျဆင်းနေတာကြောင့်တိုင်းပြည်စီးပွားရေးဟာလည်းစီးပွားသာထိုးကျသွားတာဖြစ်ပါတယ်
အစိုးရကတော့နှစ်ကွေလာနေတဲ့ဆောက်လုပ်ရေးနဲ့ပြည်ပပုတ်ကုန်လုပ်ငန်းတွေအတွက်အကူအညီပေးမယ်လို့ပြောထားပါတယ်။ဒါပေမဲ့ပြန်နလန်ထူဖို့အချိန်ကြာလေအောင်မယ်လို့ပမောက္ခ NR ဘနာမူတီကပြောပါတယ
်။ Some of the measures that have been taken I think all those things should help economy
အစိုးရလှုပ်ဆောင်နေတဲ့အစီအစဉ်တချို့ကြောင့်စီးပွားရေးပြန်လဲဥမော်လာနိုင်စရာရှိပါတယ်။ဒါပေမဲ့စိတ်မြန်မြန်ကြီးတော့ဖြစ်မှာမဟုတ်ပါဘူး
။ ဒါကြောင့်လမ်းဆောင်မှာလာရပြီးနေစားအလုပ်ရနိုင်မှုစောင့်နေသူတွေအတွက်အခြေအနေတွေအလင်းမြန်ပြောင်းလဲနိုင်ဖို့အလံဝေးနေပါသေးတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းတင်ပြသွားတာပါ VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်အပတ်စဉ်စီးပွားရေးကဏ္ဍနဲ့တက်တန့်အောင်သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူလအပေါ်မပြတ်အောက်နှုတ်တင်ပြပေးကြပါတယ်ခင်ဗျာမြန်မာနိုင်ငံအတွက်အလွယ်အမှား၅ခုမြန်မာ 5M ဆိုတဲ့ကောင်းစင်နဲ့ဇီယာဦးရေးတဲ့ဆောင်းပါးကိုဩစတြေးလျမဟာဗျူဟာမူဝါဒလေ့လာရေးဌာန ASIP ထုတ် The Strategic စာဆောင်မှာဖတ်ရှုရပါတယ်5M ဆိုတာက misunderstanding နားလည်မှုလွယ်မှားခြင်း mistrust မယုံကြည်မှု misinterpretation အဓိပ္ပာယ်ကောက်လွယ်ခြင်း misconception အထင်လွဲခြင်းနဲ့ mistreatment ကြံ့ကြံ့တန်းတန်းကင်တွယ်ခြင်းတို့ဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာလွတ်လပ်ရေးရကြတဲ့ကပြည်တွင်းပဋိပက္ခတွေရှိလာခဲ့တယ်လို့အစချီရေးထားပါတယ်။အစိုးရအဆက်ဆက်ရဲ့အမှားတွေကြောင့်နိုင်ငံရေးလူမှုရေးဂိုဏ်းကဏ္ဍကွဲပြားမှုစီးပွားရေးချုပ်ချုံကျမှုတွေလည်းဖြစ်လာခဲ့တယ်လို့ဆိုပါတယ်။ပထမအနေထားအဖြစ်လဲအရှေ့တောင်အာရှအိန္ဒိယတရုတ်တို့ရဲ့ဆုံမှတ်ဖြစ်နေတဲ့အတွက်လွန်စွာအရေးပါပြီးမြန်မာနိုင်ငံရေးမှာအဓိကဆက်ဆောင်တွေတိတ်များနေတဲ့အတွက်လဲအုပ်ချုပ်ရေးစနစ်အခြေမခံဖြစ်ရတာလို့ဆိုပါတယ်။NLD အစိုးရရဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာဆွေးနွေးပွဲတချို့ရဲ့တည်ယူတာမှုတွေကြောင့်ရှိမတိုးနိုင်ဖြစ်နေပါတယ်လို့လည်းဆိုပါတယ်။လောလောဆယ်မှာရခိုင်ပြည်ထောင်စုဟာအင်တန်အရေးကြီးနေပြီးဒီကိစ္စမှာအချက်လေးချက်ရှိနေပါတယ်။ရိုဂျာဒုက္ခသည်လက်ခံရေးနှိမ့်ကွေးနေမှုဒီဒုက္ခသည်တွေကိုအာဆာကအစိုးရသမားတွေဖြစ်အောင်လုပ်နေမှုရခိုင်ဒေသစီးပွားရေးချက်ချုံကြမှုနဲ့ AA ရခိုင်တပ်နဲ့တိုက်ပွဲကြီးထွားလာမှုတို့လို့ဆိုထားပါတယ်။ရခိုင်ပြည်ထောင်စုကြောင့်တင်းမာလာတဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးဟာမြန်မာနိုင်ငံကြားရေးမူဝါဒအတွက်အကြီးဆုံးစိတ်ခေါ်မှုပါလို့လည်းဆိုပါရယ်။ဒီလိုရောထွေးနေတဲ့အခြေအနေအရရဟာမြန်မာအမျိုးသားလူကြုံရေးကိုတိုက်ရိုက်တမျိုးတွယ်ဝိုက်လို့တဖုံစိတ်ခေါ်နေပြီးအစိုးရအနေနဲ့လိမ္မာပါနဲ့စွာရှေ့ရေးကိုရှုမြော်လှုပ်ဆောင်ရမှာဖြစ်ပြီးအစပိုင်းမှာပြောခဲ့တဲ့စကားလုံး၅ရပ် 5Ms ကိုရှောင်ရှားနိုင်ဖို့လိုတယ်လို့လည်းရေးသားထားပါရယ်ခင်ဗျာ။နိုင်ငံတကာတရားရုံး ICJ ရဲ့ဆုံးဖြတ်ချက်ဟာရိုဟင်ဂျာတွေအတွက်အပြင်ပန်းသဘောအောင်မြင်မှုတစ်ရပ်ဖြစ်ပါတယ်။ The ICJ's ruling is a symbolic victory for the Rohingya ဆိုတဲ့ telegraphindia.com ကဆောင်းပါးတစ်ပုဒ်ကိုလည်းဖတ်ရှုရပါတယ်။ Genocide Hunter ရေမြန်မာနိုင်ငံကလှုပ်ဆောင်မှု ICJ တရားသူကြီးတွေရဲ့တညီတညွတ်တဲ့ဆုံးဖြတ်ချက်ဟာရိုဟင်ဂျာတွေအတွက်အပြင်ပန်းရအောင်မြင်မှုတစ်ရပ်လို့အစချီရေးသားထားပါတယ်။ဒါပေမဲ့ကျရှိနေစေရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ဆိုတာကရိုဟင်ဂျာတွေကိုဆဲစုနစ်နဲ့ချီခွဲခြားဆက်ဆံထားတဲ့မြန်မာနိုင်ငံအတွင်းနိုင်ငံရေးလူသားချင်းစာနာမှုလူ့အခွင့်အရေးနဲ့အဲ့ဒီလူဖွဲ့အစည်းအတွင်းဖွံ့ဖြိုးတိုးတက်မှုဆိုင်ရာအခွင့်အရေးတွေနဲ့ဆက်ဆံနေတယ်လို့လည်းဆိုပါတယ်။နိုင်ငံရေးအနေနဲ့နိုဘာလာမှာရွေးကောက်ပွဲရှိတာကြောင့်ရိုဟင်ဂျာတွေပေါ်လိုက်လျောမှုတွေပေးတယ်လို့မြန်မာတွေအကြားမမြင်မိအောင်ဒေါက်ဆန်းစုကြည်နဲ့ NLD ပါတီကသတိထားမှဖြစ်ပါတယ်။ICJ ဆုံးဖြတ်ချက်မှကြာခံနှစ်ရက် ICOE အစိုးရခန်းစားတဲမှာဖော်ပြထားတဲ့အကြံပြုတိုက်တွန်းချက်တွေကလည်းအရတအုပ်ချုပ်ရေးအားနဲ့ပြီးစစ်တပ်အားကောင်းတဲ့မြန်မာနိုင်ငံအတွင်းဘာဖြစ်လာမလဲဆိုတာအားလုံးသိပြီးသားပါလို့ဆိုပါရယ်။ဒါ့အပြင် ICJ ဆုံးဖြတ်ချက်အပါအဝင်ရိုဟင်ဂျာအရေးကြောင့်လွန်ခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုပိုပြီးအားဖြည့်ပေးခဲ့တယ်လို့တရုတ်နိုင်ငံဟာရိုဟင်ဂျာအရေးလူကြီးကောင်စီဆုံးဖြတ်ချက်မူကြမ်းတွေကိုအကြိမ်ကြိမ်ကန့်ကွက်ခဲ့တယ်လို့လည်းဆိုပါရယ်။တန်တမာရေးအရာတရုတ်နဲ့ဆင်လာပြိုင်ဘက်ဖြစ်တဲ့ဂျပန်နိုင်ငံဟာလည်းမြန်မာနိုင်ငံကိုစီးပွားရေးအကူအညီတွေပေးနေတယ်လို့ဂျပန်သံအမတ်ကြီးအီချီရိုမိုရီယာမာကမြန်မာနိုင်ငံမှာဂျနိုဆိုက်မရှိဘူးလို့ယုံကြည်တယ်လို့ ICJ ကအရေးပေါ်ကြားဖြတ်ဆောင်ရွက်ချက်ဆိုင်ရာဆုံးဖြတ်ချက်တွေမချဖို့ဆူတောင်းနေကြောင်း2019ခုနှစ်ဒီဇင်ဘာလတည်းပြောကြားခဲ့တာဟာလည်းအားလုံးကိုမြင့်သက်စေခဲ့ကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဖ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်လာပါတော်တာရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American တန်ကအင်ကာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တို့အပြင် line လက် meter 190 kHz 1905ကပါတိုးချက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မြမတခွင်အစီအစဉ်နဲ့တက်တန်ရောင်သတင်းလွှာတို့ကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်စီးပွားရေးကဏ္ဍမှာတော့
ခါတန်းရောင်ရတာထက်ဒီဖယဲတီးအပိုင်းမှာ90ရာခိုင်နှုန်းလောက်ကျဆင်းသွားတယ်ကျွန်တော်တခွားမွေးကြတော့
ကိုရိုနာဗိုင်းရပ်စ်ကရဲ့မြမတတိလုပ်ငန်းအပေါ်ရိုက်ခတ်နေမှုကိစ္စနဲ့ပတ်သက်လို့ခွာညိုတတိပွဲရုံလုပ်ငန်းရှင်စိုက်ခင်မောင်ပြပြောကြားချက်ကိုမကြားခင်နားဆင်ရပါမယ်။ဒီလိုအစီအစဉ်တွေကအခုအရင်ဆုံးမြမတခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ကြက်တီယိုတောင်ပေါ်ကျုံနေရတဲ့ပြဿနာဆုံးအခုအရင်ဆုံးမြမတခွင်အစီအစဉ်ကိုကြည့်ကြအောင်ပါ။မြန်မာနိုင်ငံမှာပြည်တွင်းပြည်ပခီးသွားတွေအသွာလာများသလိုမြန်မာဗုဒ္ဓဘာသာတွေအမြတ်ထုတ်မြတ်ထားကြတဲ့ကြိုက်ထီယိုဇီရီတောင်ပေါ်မှာအနေနဲ့ရက်ကလာပြီးကျူးကျော်နေထိုင်မှုတွေရှိနေတာကြောင့်ပြဿနာပေါင်းစုံကြုံတွေ့နေရပါတယ်။ကျူးကျော်နေထိုင်သူတွေကစီကတ်မဲ့ဈေးရောင်းချတာတွေဥပဒေနဲ့ညှိစုံတဲ့လုပ်ငန်းတွေလုပ်ကန်တာတွေရှိတဲ့ဆိုပြီးဖျားကောက်ဖို့ကအဖွဲနဲ့လည်းမကြာခဏဆိုသလိုပဋိပက္ခတွေဖြစ်နေပါတယ်။ဒီလိုကြိုက်ထီယိုဖျားပုံရိပ်ကိုပါထိခဲ့လာနေတဲ့အခြေအနေကိုသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဘယ်လိုကင်တွယ်ဖို့ကြိုးစားနေပါသလဲ။မြေမခသတင်းအေဂျင်စီကတင်ဆက်ပေးထားပါရခင်ဗျာ
။မွန်ဂျီနယ်ကြိုက်ထုံမြို့နယ်ကြိုက်ထီယိုတောင်ပေါ်မှာအနေနဲ့ရရက်ကလာရောက်နေထိုင်ကြတဲ့ကျူးကျော်သူတွေဟာတစ်နေ့တစ်နေ့ပုံမှန်များပြားလာတဲ့အတွက်စီကံထိန်သိမ်းရေးကိုတင်းကျပ်စွာဆောင်ရွက်နေရတယ်လို့သိရပါတယ်။ကြိုက်ထီယိုတောင်ပေါ်မှာအမြဲနေထိုင်ကြတဲ့အိမ်အောင်စုပေါင်း952စုကျော်ရှိနေပြီးတော့လူဦးရေအနေနဲ့လည်း2498ဦးနေထိုင်နေလို့ရင်းပြင်းတော်အုပ်ချုပ်ရေးအဖွဲ့ရဲ့စည်ရင်းတွေကသိရပါတယ်။ကျူးကျော်နေထိုင်ကြသူတွေအနေနဲ့ကြိုက်ထီယိုတောင်ပေါ်မှာမင်းမေဇိုက်ဆန်းဆန်းနှုတ်ကိုင်နေမှုကိုလည်းဂောပကအဖွဲ့ကကြိုက်ထီယိုစီဒီတော်မြတ်ကြီးရဲ့ပုံရိပ်ကိုမထိခိုက်စေဖို့နဲ့ဥပဒေနဲ့အညီနေထိုင်သွားဖို့ပြင်းပြင်းစီကန်းတွေချမှတ်ထားတယ်လို့ကြိုက်ထီယိုစီဒီတော်ဘန္နာတော်ထင်းဂောပကအဖွဲ့ဝင်ဦးစိုးလိုင်ကခုလိုပြောပါတယ
်အခုဖြစ်တဲ့ကိစ္စကလည်းကျွန်တော်တို့ကြိုက်ထီယိုဖျားမှာဖြစ်ဆက်ဆက်ဖြစ်လာဒီပေါ်မှာကျွန်တော်တို့ကတော့ဈေးတယ်နဲ့ဂောပကနဲ့ဖြစ်တဲ့ပြဿနာမဟုတ်ဘူးကျေးဇူးတင်ဒီပေါ်မှာကျွန်တော်တို့နိုင်ငံရေးအမြတ်ထုတ်မှုစီးပွားရေးအမြတ်ထုတ်လို့မှုအပွဲစည်းစည်းအသီးသီးကိုဟာလာကျွန်တော်တို့ခေါ်လို့ရတဲ့အချိန်တွေမှာခေါ်ပြီးတော့မိမိကိုယ်ကျိုးစီးပွားအတွက်เนาะကျွန်တော်တို့ဟာလာဖျားကိုခုတော့လူသားသားညှိနှောင်းအောင်ရတာသာသနာနယ်မြေမှာเนาะနိုင်ငံရေးလုပ်ွက်ကြီးလာလုပ်ပြီးတော့လှုပ်ရှားလာတဲ့အချိန်တွေမျိုးကကျွန်တော်ခင်မှာဖြစ်လာတာဟုတ်ပါဖြစ်ပေါင်းကြရဲ့အဲ့ဒီအချိန်တွေကိုကျွန်တော်တို့ကဟာလာစက်တီယိုဖျားရဲ့ဘုံရုံဖြစ်ကဘာမှာအဝင်ဖြစ်တဲ့ဖျားရဲ့အချိန်တွေအဲ့လာကျွန်တော်တို့ဘုရားရဲ့ဘုံရုံဖြစ်ပြီးနိုင်ငံတော်ဘုံရုံမဖြစ်ရင်နောက်ခီးသွားလုပ်ငန်းအစီအပြေချောမွေ့စီရင်ကျွန်တော်တို့အစီအပြေအောင်လုပ်ရတဲ့ဘွဲဖြစ်ပါတယ်။ဒီပြန်ကြ40နဲ့ကျွန်တော်တို့ဘောက်ကနဲ့ဖြစ်တဲ့ဘွဲဆိုရင်ဒီလောက်ထိကြက်ကံဖြစ်စရာအကြောင်းရှိတယ်။မဲမဲကျက်လက်လောက်တဲ့ဟာကိုကျွန်တော်စီးမဲ့ကံမဲ့ခွတ်ထွက်တိုင်းမယ်ဆိုရင်သာသနာလည်းကျွန်တော်ညှိုးနှောင်းပြီးတော့ကဘာဘုံရိပ်ကိုစိတ်ကြည့်ဘုံရိပ်ကိုကျွန်တော်ညှိုးနှောင်းမခံနိုင်ဘူး။အဲ့တော့ကျွန်တော်ဥပဒေတိုင်းရအောင်လုပ်ပါမယ်
။ကျူးကျော်နေထိုင်သူတချို့ဟာစီးကံမဲ့ဈေးရောင်းတာတွေအနှိမ့်လုပ်ငန်းတွေဥပဒေနဲ့မလွတ်ကင်းတဲ့လုပ်ငန်းတွေကိုလုတ်ကင်နေတဲ့အတွက်အမှုခင်းတွေဖြစ်ပွားနေခြင်းဖြစ်တယ်လို့ဂောပကအဖွဲ့ဝင်ဦးစိုးလိုင်ကခုလိုပြောပါတယ်
။နာကိပြီးတော့ရောက်လာကြတယ်လေပါတာပေါ့ဗျာ။အဲ့ဒီကနေပြီးတော့ဒဇာဒဇာရောက်လာကြတာပေါ့။ပတ်သက်ရပတ်သက်ကြောင်းရောက်လာကြတာတပုံကြီး။နော်။ကျွန်တော်သူပြောချင်တာအဲ့ဒါပဲ။ပြန်ကြဈေးတယ်စစ်စစ်မှန်မှန်နဲ့ကျွန်တော်တို့ကအမှန်ကန်မရှိလို့လှုပ်ရှားတဲ့လူကကျွန်တော်တို့ဂောပကရဲ့မြစ်တရက်ခံချက်နဲ့ဟုတ်လား။လမ်းညွှန်မှုပြုကိုကြီးပေးမှုနဲ့သူတို့သွားရောက်နေကြတာခင်ဗျားတို့မြင်တယ်။ပြည့်နေပြီ။ဟုတ်လားအဲ့လိုကပြောလို့အချောင်ရတယ်ဒီပေါ်မှာရတယ်ဆိုတဲ့အတိုင်းဒါဒီပေါ်မှာပဲရမှုတစ်ခုပဲကြည့်ပြီးတော့ဘာကျိုးမှဘာစီးကောင်းမှမရှိတဲ့ဟာမျိုးတော့ကျွန်တော်ခွင့်မပြုနိုင်ဒီအတွက်တော့ကျွန်တော်တို့ဥပဒေရရအောင်ကျွန်တော်တို့နှိတ်ကုန
်လက်ရှိမှာတော့ဇေဒီတော်ဂောပကအဖွဲ့ကကျူးကျော်နေထိုင်သူနဲ့ဈေးတယ်တွေအပေါ်မှာအမှု15မှုနဲ့အမှုဖွင့်ထားလက်ရှိတယ်လို့သိရပါတယ်စိုက်တီယိုတောင်ပေါ်မှာ ဈေးမယောင်ရကန့်သက်ထားတဲ့နေရာတွေမှာဈေးရောင်းချနေတဲ့ဈေးတယ်တွေကိုဈေးမယောင်မှုလိုက်လံတားဆီးရာကနေဈေးတယ်တွေနဲ့ဈေးဒီတော်စီကံထိန်းသိမ်းရေးအဖွဲ့တို့အထူးကိရောက်တွေဖြစ်ခဲ့ကြပါသေးတယ်။ကြိုက်ထီယိုတောင်ပေါ်မှာဈေးရောင်းနေတဲ့ဈေးတယ်တူကတော့ခုလိုပြောပါတယ
်။အဖွဲ့စီနဲ့စုပြီးတော့အလိုပုံပိုင်းခန်းတယ်သူတည်းမရောင်းနဲ့ဘာညာပြောလဲအဲ့ဒီကြားထဲမှာအမားတို့ကဒီဈေးရမထမင်းစားတဲ့တော့အမားတို့အဆင်ပြေအောင်ရောင်းတယ်သူတို့လက်ဖမ်းတယ်သွန်တယ်မှောက်တယ်အခုနောက်ပိတ်ဆုံးအခါမှာအမားတို့အဖွဲ့စီအယောက်80နဲ့အပါဝအဖွဲ့တွေရောအပေါ်ကအဖွဲ့စီတွေရောအမားတို့ဝိုင်းဝန်းပြီးတော့သွန်တယ်မှောက်တယ်အလိုမျိုးပေါ့ဆွဲလာရန်လာလောက်တဲ့အချိန်မှာအမားတို့ကတရားနဲ့တရားပေါ့နော်အမားတို့ဈေးရမထမင်းစားရတယ်အမားတို့ဒီမှာကောင်းကောင်းမွန်မွန်ဈေးရောင်းတယ်ပေါ့ပြန်ပြောတဲ့အခါကျတော့ဘလို့ဒီလမ်းမဈေးရောင်းလို့မရဘူး။ဘာညာဆိုတော့အမတို့ဈေးပန်းတွေတော့နှောက်တယ်ဆွဲတယ်။အဲ့ရနေတော့ပြောလို့မရဘူး။အခုအမတို့တရားဆွဲလာတယ်။အခါစစ်ကိုလည်းနောက်ထပ်တော့မခေါ်သေးဘူး။အခုမှအခုတွေ့တင်လာတော့ဝင်ရှိသေးတယ်
။ကြိုက်ထီယိုစီဒီတော်ကိုတစ်နှစ်တည်းနဲ့လာရောက်ကြတဲ့ဖျားဘူးဧသေးရီများပြားလာတဲ့အတွက်လမ်းပိတ်ဆို့ပြီးဈေးရောင်းခြင်းကမလိုလားအပ်တဲ့ပြဿနာတွေကိုဖြစ်ပေါ်စေသလိုတရားဥပဒေနဲ့မလွတ်ကင်းတဲ့ပစ္စည်းတွေကိုရောင်းချခြင်းကလည်းဖျားဖူးတွေကိုအနှောက်အယှက်ဖြစ်စေတယ်လို့ဂောဘကအဖွဲ့ဝင်တွေကဆိုပါတယ်
။ပို့လို့ရေပေါ်ရောင်းတာတို့နော်မလို့ရေပေါ်ရောင်းတာတို့အဲ့ဒါကျွန်တော်တို့စစ်သားတွေကိုဟိုရင်စစ်တွေစစ်တုံးတွေကိုဟာလာကျွန်တော်တို့လက်သက်စီတို့ကျွန်တော်မတို့အမွေးစီတွေနဲ့ပေါက်ခံပြီးတော့ရောင်းနေရတယ်။စစ်စစ်မှမှရောင်းစားလို့ရှိရင်ကျွန်တော်တို့ပြတ်သွားလောင်းမရှိဘူး။ကျွန်တော်တို့ဘောဒီကနေတက်ကြည့်ဖို့ပြရတယ်ဝယ်သွားတယ်ကိုကြရင်တွေးလိမ့်တယ်ပြဿနာတွေပေါ်လာတဲ့အချိန်ကျတော့မှကျွန်တော်တို့စီတရင်ပို့တယ်နော်ဘာမှမကန်ရောင်းနေတဲ့ကိစ္စတွေကိုကျွန်တော်တို့ကအာမပေးချင်ဘူးပြာမှုပြည်သူတွေလည်းဒုက္ခမရောက်စေချင
်ဈေးတယ်တူကတော့ကောင်းမွန်စွာဈေးရောင်းနေတဲ့ဈေးတယ်တွေကိုတော့တရားဥပဒေနဲ့မလွတ်ကင်းတဲ့လုပ်ငန်းတွေဆောင်ရွက်နေသူတွေလို့ဆက်ဆံတာမျိုးကိုတော့မလုပ်သင့်ဘူးလို့ခုလိုပြောပါတယ်
သူတို့ကလမ်းကျင်းနေလူသွားလူကြပိတ်တယ်ပေါ့အဲ့လိုမျိုးပြောတယ်ဒါပေမဲ့လမ်းမလည်းလမ်းဒီဒီကထားရင်တော့မတင်းပါဘူးနောက်ဆုံးရောင်းတဲ့ဈေးတဲ့ဒီအားလုံးကဘုရားဘူးမရှိတဲ့ရက်ဆိုကိုတော်မှဖြစ်ပါသေးတယ်တနေ့ကုန်တနေ့ကနေကျတဲ့တဲ့မှာထိုင်ရောင်းရတာမရောင်းစားချင်ပါဘူးဒီလိုဘဝမျိုးတွေလည်းဒါပေမဲ့ဒီကစီးပွားရေးတွေအဆင်မပြေလို့တသမီចောင်းသားရေးចောင်းသားတွေရှိတဲ့အတွက်အဆင်မပြေလို့တော့ရောင်းစားနေရခြင်းဖြစ်တယ်ဒါပေမဲ့သူတို့တွေကဒီရောင်းစားတဲ့တပန်းတရက်ပေါ်ကိုမူတည်ပြီးတော့အနိုင်ကျင့်နေအခုဒီနေ့တိုင်းနာမှာဆိုဆုံးဖြတ်မှုတွေလည်းတအားများပါတယ်နှစ်ခါသုံးခါရှိပြီဒီဘက်ဒီဖမ်းနေတိတ်ဆဲသွားတယ်။အင်းသွားတဲ့ပစ္စည်းတွေကြောင့်ကိုယ်တွေလည်းပြန်ကြီးပြီးတော့ပြန်ရောဝယ်ရင်းအတွက်အကျိုးကြီးရလဲရှိပါတယ်ဒီလိုလေးပေးရတာဒီနေ့အတွက်အကျိုးသမားတွေကလည်းမနေဘူး။ဖြစ်စင်တာတော့ဒီလိုလေးရဲ့ပရိပကတွေလည်းမဖြစ်ချင်ဘူး။ဒါပေမဲ့ဟိုအေးညောင်းလေးနဲ့ပဲဖြစ်ချင်တယ်။ကကောင်းမွန်လေးပဲရောင်းစားချင်တယ်။တပန်းတူရပဲတနိုင်တပိုင်းပဲရောင်းစားတာစီးပွားဖြစ်ကြီးလည်းမဟုတ်ဘူး။မိသားစုစားဝတ်နေနေနဲ့တောင်းမီကြောင်းထားဖို့အရေးလေးတော့ပဲ။
ကြိုက်ထီယိုစီဒီတော်ကိုနှစ်စဉ်ပြည်တွင်းပြပခီးသွားဧည့်သည်ပေါင်းတန်း30ကျော်ထိဝင်ရောက်လျက်ရှိတယ်လို့သိရပါတယ်။ကျွန်မမေတ္တာဟိမမြမခမီဒီယာကနေသတင်းတွေကိုပေးပို့လိုက်တာပ
ါ။မြမခသတင်းအေဂျင်စီရဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့အင်္ဂါနေ့ညတရက်လေးလိုင်းမှာဘာအကြောင်းအရာကိုဆွေးနွေးကြမလဲဆိုတာကိုနားဆင်ကြည့်အောင်ပါ။
မြန်မာနိုင်ငံတွင်အခု2020ခုနှစ်မှာအစိုးရအဖွဲ့အလှည့်အပြောင်းဖြစ်လာနိုင်တဲ့အထူးသဖြင့်ရွေးကောက်ပွဲတရကျင်းပဖို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးဥချိုးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတဲ့တတိယကြိမ်မြောက်အထူးသဖြင့်ရွေးကောက်ပွဲကြီးဖြစ်မှာပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်မှုလိုတာတွေစသဖြင့်ရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်လို့ဟာခွက်တာခွက်တွေကိုအခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပြပို့ထားမယ်ဆိုရင်တရက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှင်တွေကိုကြိုးစားပါတယ်ခင
်ဗျ။တရက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါလို့လည်းတခါတည်းဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မှုကိုထိန်းချုပ်တဲ့အနေနဲ့တရုတ်နိုင်ငံအတွင်းကူးသွန်းသွားလာမှုထိန်းချုပ်ထားတာကြောင့်မြန်မာနေဆက်ကနေတည်တည်အဝယ်လဲရက်ဆိုင်လူနေပါဖြစ်နေပါဗျ။အဝယ်ကျသလိုဈေးလည်းကျနေတာပါ။စိုက်ခင်းလုပ်ငန်းရှင်တွေအတွက်နေဆက်ကုန်သွယ်ရေးအခြေအနေဘယ်လိုရှိပါသလဲ။ မူဆယ်တရားငားမိုင်ကုန်သွယ်ရေးဆောင်ကခွန်ညိုတတိပွဲရုံလုပ်ငန်းရှင်ဆိုင်ခမောင်းကို Skype ကနေဆက်သွယ်မေးမြန်းပြီးဒီတစ်ပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ခင်ဗျာ
စိတ်တွေမပိတ်ဘူးဆိုပေမဲ့တရုတ်ဖက်မှာသူ့ရဲ့ဟိုခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟိုရောဂါကိုထိန်းချုပ်ဖို့ပြည်နယ်တစ်ခုနဲ့တစ်ခုအတော်အလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်ဒီလိုထိန်းချုပ်ထားတော့ဝယ်လက်တွေဒီပြည်မကနေမစင်းနိုင်ဘူးမစင်းနိုင်တော့ဝယ်လို့အားကြတယ်နောက်ပြီးတော့သူပြည်မထဲမှာဈေးခွက်တွေတော်တော်များများကပိတ်ထားတာရှိတယ်ပိတ်ထားတယ်ဆိုတော့ဈေးတွေပိတ်တော့အဝယ်တွေမရှိဘူ
းရောင်းရတဲ့နှုံးနဲ့တွက်ကျင်တော့ခါတိုင်းရောင်းရတာတစ်ဘယ်နေရာခိုင်နှုံးလောက်ကျသွားပါလဲရှင်ဆရာ
ခါတိုင်းရောင်းရတာထက်ဒီဖရဲတီးအပိုင်းမှာ90ရာခိုင်နှုံးလောက်ကျစင်းသွားတယ်ကျွန်တော်တခွားမွေးကြတော့ဒီခါတိုင်းရောင်းရတာထက်30ရာခိုင်နှုန်းလောက်ဒါပမာဏအားဖြင့်ကျဆင်းတာဗောလေနော်ဒီတည့်ရက်ဒီရဲ့အခုလက်ရှိနဲ့တွေ့မယ်ဆိုရင်တော့ဒီရောင်းရတဲ့ပမာဏက80 90 ठी ကိုကျဆင်းသွားတယ်ဒီရောင်းစေးအနေနဲ့ပြောမယ်ဆိုရင်တော့ဒီဖရဲတီးကလဲဒီတိုင်းပဲ80ရာခိုင်နှုန်း ठी ဟိုဈေးကျဆင်းသွားတယ်80 90တခွားမွေးဆိုရင်ခု50ကနေ40အတွင်းမှာဈေးနှုန်းကျဆင်းမှုလေးရှိတာပေါ့လေနော
်ရှင်တရားအခုနည်းနည်းလေးတော့ပြန်တက်လာပြီဆိုတော့အနေထားမျိုးဟိုဆရာပြောတယ်ဆိုတော့ရှစ်အလားလာပေါ့နော်ဆရာတို့ဘယ်လိုညွှန်မှန်းထားပါသလဲ
ကျွန်တော်ရှစ်အလားလာကိုပြောရမှာဆိုရင်တော့ဒီတရုတ်ဖက်ကသူ့ယောဂါထိန်းထုတ်နိုင်မှုအခြေအနေပေါ်မှာအများကြီးမူတည်ဒီခုဖေဖော်ဝါရီလပေါ့နော်ဖေဖော်ဝါရီ18ရက်နေ့23ရက်အတွင်းမှာတော်တော်များများတော့သူထိန်းချုပ်နိုင်ဖို့သူခက်တာလည်းမျောလင့်တယ်။နောက်ပြီးတော့ထိန်းချုပ်နိုင်ပြီဖြစ်စေမထိန်းချုပ်နိုင်ပြီဖြစ်စေသူခက်တာလည်းပတ်မဲ့သူရဲ့အစိုးရရန်တရားတွေတော်တော်များများလည်းအဲ့ဒီရဲ့ဘက်မှာသူကပြန်ပြီးလည်းပတ်လိုက်မယ်။ဒီသူတော်တဲ့အတိကတဲ့ဘုဆောင်ရေးကန္တနောက်ပြီးတော့သူခက်ကပညာရေးကန္တကျမ်းမာရေးကန္တနောက်ပြီးဒီအုပ်ချုပ်ရေးအပိုင်းတွေပေါ့နော်နောက်အောက်ဖို့စီစီမှုအပိုင်းတွေကိုစတင်လည်ပနေပြီတချို့ကလည်ပဖို့တာဆူနေပြီဒါမဲ့အရေးကြီးဆုံးကပါလဲဆိုတော့သူရဲ့ခီးသွားလာရေးကန္တခီးသွားလာရေးကန္တနဲ့တက်ဆိုင်တဲ့ဒီဟိုတယ်တို့ရက်စတိုရန့်တို့အဲ့ဒီကန်အဲ့ဒီအပိုင်းတွေမှာပုံမှန်အခြေအနေဖြစ်မှကျွန်တော်တို့တစ်တီးတွေရဲ့စားသုံးမှုကလည်းတဖြည်းဖြည်းတက်လာသူဘက်ကပုံမှန်အခြေအနေဖြစ်ပြီးတာနဲ့ကျွန်တော်တို့ရဲ့ရောင်းဝယ်မှုကျွန်တော်ရဲ့ဈေးကချင်းချင်းပက်လာမယ်လို့တော့မမြင်မမြော်လေးနိုင်ပါဘူး။ဘာလို့ဆိုသူ့ဘက်ကအချိန်နဲ့ကြီးငိန်သွားပြီးတဲ့နောက်မှာလိုက်လာပြီးတော့သူ့ရဲ့စားသုံးမှုပမာဏကလည်းတပြေးပြေးတက်လာလိမ့်မယ်။ခုနပြောလို့ခီးသွားကန်နာပေါ်မှာကျွန်တော်တစ်သေးကလည်းမြည်ခုနေရတယ်။
အဲ့တော့ဆင်းရအနေနဲ့ဟိုဒီနေဆက်ကုံတဲ့ကြီးတူအနေနဲ့ပြည်တွင်းကဒီစိုက်ပျိုးထုတ်လုပ်သူတွေဖရဲခင်သခွားခင်ပိုင်ရှင်နေပေါ့နော်သူတို့ကိုဆရာဘာများအကြံပေးနိုင်ပါသလဲဆုံးရှုံးမှုနည်းအောင်ပေါ့
ကျွန်တော်တို့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချတဲ့တောင်သူတွေကိုအကြံပေးချင်တာလောလောဆယ်အစိုးရဆုံးအခြေအနေကိုကျွန်တော်တို့ရုံတွေ့နေရနောက်ပြီးတော့အခုဒီဖက်ကိုလောလောဆယ်တင်ဖို့မယ်ဆိုရင်တော့ဒီဖက်မှာရှိတဲ့ဝန်ဆောင်မှုအစိုးရကိုတွင်းရတဲ့အခွင့်အခနောက်ပြီးတော့ဒီတေယျပို့ဆောင်မှုစရိတ်နောက်ပြီးတော့ထုတ်ပို့မှုစရိတ်တွေနဲ့ဘယ်လို့မှမကမိပါဘူးဒါကြောင့်အခုလောလောဆယ်ကျွန်တော်ချက်ထဲမှာရှိနေတယ်လက်ဆက်နေတဲ့အသီးတွေခဏထိန်းထားမယ်နောက်ပြီးတော့ပုံထားမယ်အဆုံးရှုံးခံရင်လည်းကိုချက်ထဲမှာအဆုံးရှုံးခံတာမှဒါတရင်ပဲရင်းရတာဘောလေနော်အဲ့ဒီကထပ်ပြီးတော့အခြေအနေအခုအခြေအနေနဲ့ဒီဖက်ကိုတင်ဖို့မယ်ဆိုရင်တော့နောက်တရင်ရင်းရပါလိမ့်မယ်ဆိုတော့နရင်းစလုံးရှုံသွားနိုင်အရှုံးတက်တာအောင်တော့အခြေအနေကိုစောင့်ကြည့်ရုံပဲရှိတယ်ဒီထက်ပို့ပြီးတော့လဲကျွန်တော်အကြံပေးလို့မရပါဘူး
ဒီကုန်းစည်းအဝင်ပေါ့နော်ဆရာတို့ဒီဒိုင်းကိုကုန်းစည်းဝင်လာရောက်တော့ဘလို့ပုံစံမျိုးနဲ့ဝင်နေလဲတောင်သူတွေကဆက်ပြီးတော့ပဲပို့နေလို့ဆရာတို့ ုံစီတိုင်းနေမှာဒီအသီးနှံနေအာပိုရှန်နေတဲ့အနေအထားမျိုးရှိပါသလား
အခုအနေအထားအရတည်တည်ပိုးတဲ့တောင်သူတွေလည်းတည်တည်နဲ့ချက်လက်တော့တည်ကြတယ်တည်တည်ချက်လက်တည်ကြတော့ဒီမှာဈေးကွက်နည်းနည်းဖြစ်တဲ့တခွားမွေးတော့နည်းနည်းပမာဏတစ်ခုနဲ့တင်နေတာတွေ့ရတယ်တခွားမွေးရအစည်း90ကနေ80အသွေးမှာနေစင်ဝင်နေရောင်းရတယ်ဖရဲတည်ကြတော့ရောင်းလို့ဟိုမရတဲ့သဘောအယောင်းဝိုက်ကိုရက်ထားလူနေနေအခြေအနေပဲမျိုးရှိနေဒီလက်ရှိအခြေအနေပေါ်မှာတောင်သူတွေကိုထိန်းချုပ်ဖို့တိုင်တောင်သူတွေကိုရှော့ပြီးတင်ဖို့တော့ကျွန်တော်မက်ဆေ့ပေးနိုင်တယ်မက်ဆေ့ပေးနိုင်ခဲ့တယ်ဒီတော့ဒီတင်ဖို့တဲ့ပမာဏလည်းကျဆင်းလာတော့ဒီသူ့ရဲ့ဝယ်လိုအားနဲ့သူ့ဟာသူတော့အချိုးညီနေတာတွေ့ရတယ်ဒီဝိတီမှာပုံနေတာမျိုးတော့မရှိဘူးပြီးခဲ့တဲ့ရက်ပိုင်းတွေကကျွန်တော်တို့ဒီဝန်ဒိန်ကွေးမှာပုံနေတဲ့ဖရဲသီးတွေတန်ချိန်900လောက်ရှိတယ်အဲ့ဒါလည်းနေစဉ်10တန်15တန်ပုတ်ပုတ်ပုတ်ပြီးတော့ကုန်သွားတဲ့လောက်ကိုဖြစ်နေတာတွေ့ရတယ်ဒါဆုံးရှုံးဆုံးရှုံးနေတာမှုတွေပေါ့လေနော်
ပတ်တည်ကြရပတ်ပတ်စင်စီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့တတ်တယောင်သတင်းလွှာအစီအစဉ်ကိုမတ်အေးတနာကျော်ကတင်ဆက်ပေးပါမယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပွားပါကြပါစေဒီရက်တက်တက်ရောင်တင်လာမှာတော့ဆုံးမသွားတာ10နှစ်တောင်ရှိသွားပြီဖြစ်တဲ့ Fashion Designer Alexander McQueen အမှတ်တရသူ့ရဲ့ဘဝကြောင်းပြောပြမှာဖြစ်ပါတယ်ဒီလိုမျိုးခေါ်တော်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်တင်လာအစီအစဉ်မှာပြောပြပေးနေပါတယ် God but not forgotten ဒါကတော့အင်္ဂလိပ်စကားပြောသူတွေကြားမှာခွဲခွာမှုတစ်ခုကိုဖော်ညွှန်းတဲ့စကားအသုံးအနှုန်းပါgone ထွက်သွားခဲ့ပြီ not forgotten သူကဘယ်တော့မှမေးမှာမဟုတ်ဘူးဆိုတဲ့စကားစုကကမ္ဘာ့ကျော်ဒီဇိုင်နာ Alexander McQueen အတွက်ရည်ညွှန်းထားသလိုပါပဲပြီးခဲ့တဲ့ February 17ရက်နေ့မှာဆိုသူဆုံးမသွားခဲ့တာ10နှစ်တောင်ရှိသွားခဲ့ပါပြီအဲ့ဒီနေ့မှာပဲ Britain တော်ဝင်မိသားစုတွေက Cambridge မြို့သားကတော့ Catherine က Alexander McQueen ချုပ်ပေးသွားတဲ့ဝတ်စုံကိုသူ့ရဲ့အမှတ်တရထုတ်ဝေခဲ့ပါတယ်ဈေးဝတ်စုံဒီဇိုင်းမျိုးယူထားတဲ့ကုတ်အင်ကြီးဖြစ်ပါတယ်သူကအဲ့နှစ်မှာပဲသူ့ရဲ့ခမုန်းဖြစ်တဲ့မင်းသားဝီလျံရောက်ခမအိရှိဇန်မင်းသား Charles နဲ့သူ့ရဲ့ဇနီး Camilla တို့နဲ့အတူအင်္ဂလန်မြောက်ပိုင်းကကာကွယ်ရေးဌာနရဲ့အသစ်ဖွင့်တဲ့ပြန်နလန်ထစင်တာကိုတွားပြီးတော့ကြီးရှုခဲ့တာပါစစ်ပြန်စစ်မှုတန်းတပ်သားဟောင်းတွေစေကုသမှုခံယူနေတာကိုသူတွေ့ဆုံပြီးတော့စကားတွေပြောခဲ့ကြပါတယ် Cambridge မြို့သားကတော့မင်းသမီး Kate ကဒီဇိုင်နာ Alexander McQueen ရဲ့လက်ရာတွေကိုအထူးနှစ်သက်တဲ့သူဖြစ်ပြီးတော့ဒီနေ့ British ရုပ်ရှင်ထူးချွန်စုချင်းမြပွဲ Buffett မှာလည်း Alexander McQueen ရဲ့အင်ဂျီကိုဝစ်ခဲ့တယ်လို့သူ့ရဲ့ညီမ2019ခုနှစ်မှာမင်္ဂလာဆောင်တော့လဲ Alexander McQueen ရဲ့အင်ဂျီဝစ်ခဲ့တာပါ2017မှာသူ့မင်္ဂလာဆောင်တော့ Alexander McQueen ဆုံးမသွားပြီဖြစ်ပေမဲ့သူ့ brand ရဲ့ Fendi မှု Director Sarah Batten ရဲ့လက်ရာမင်္ဂလာဝတ်စုံကိုဝစ်ခဲ့တာဖြစ်ပါတယ်ငယ်ငယ်ရွယ်ရွယ်နဲ့ကဘာကျော်အောင်မြင်တဲ့ Designer Alexander McQueen ဟာ2010 February 17ရက်နေ့မှာပဲသူ့ရဲ့အိမ်မှာသေးဆုံးနေတာတွေ့ခဲ့ရတာပါသူ့အသက်42နှစ်မွေးနေ့မရောက်ခင်တလအလိုလောက်မှဖြစ်ပါတယ်သေဆုံးရတဲ့အကြောင်းရင်းကတော့တကယ့်ကိုစိတ်မကောင်းစရာသူ့ဘာသူတက်သေးသွားတာဖြစ်ပါတယ်သူ့ရဲ့တကယ့်ကိုအထင်ကွန်မဲ့ကွန်မြူဖန်နီးမှုတွေကြောင့်ကဘာကျော်တဲ့ဒီဇိုင်နာ Alexander McQueen ဟာ London Fashion သတင်းမှမတိုင်ခင်မှာပဲသေဆုံးသွားတာဖြစ်ပြီးတော့အဲ့နှစ်မလ9ရက်နေ့မှာတော့သူ့ရဲ့ဖန်နီးမှုလက်ရာအသစ်တွေကို Paris Fashion သတင်းပတ်မှာပြသဖို့လုပ်ထားတာပါမလ18ရက်နေ့1969ခုနှစ်မှာလန်ဒန်မြို့တော်မှာမွေးဖွားတဲ့ Alexander McQueen ဟာကလေး6ယောက်ထဲမှာအငယ်ဆုံးသားဖြစ်ပြီးတော့16နှစ်နဲ့ကျောင်းကထွက်ခဲ့ပြီးတော့အဲဒီတော့အစင်လာနဲ့နာမည်ကြီးတဲ့အချုပ်ဆရာစီမှာအလုပ်တင်ဖြစ်နေဝင်ခွင့်ရခဲ့ပါတယ်။နောက်ဆုံးသူကလန်ဒန်မြို့မှာထင်ရှားတဲ့ Central St. Martin's College of Art and Design မှာ Fashion Design နဲ့မဟာဝိဇ္ဇာပွဲရခဲ့တာပါ။သူ့ရဲ့ကရုံးစပင်ပေါက်ပုံရယ်နောက်ပြီးတော့ဒေါက်တာမာတင်ဘုတ်ဖနဲ့ရယ်နဲ့သူ့ရဲ့ရဲရဲနဲ့ fashion design လက်ရာတွေကြောင့်သူကို Hooligan of English Fashion English Fashion ရဲ့လမ်းတရယ်လို့နာမည်ပြောင်းပေးခဲ့ကြတာပါအခုဆိုရင်တော့ Alexander McQueen Fashion Design ကဟာကပြည်သက်က Gucci Fashion ဒီဇိုင်းကြီးရဲ့အောက်မှာဒီဇိုင်းတစ်ပိုင်းဖြစ်နေပါဝင်တာဖြစ်ပါလိမ့်ရှင် Hey y'all friend I got to tell you somethingI wanna be a celebrity, yeah.
ရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဂူဆလတီဒေါ်လာတန်ရဲ့ American Idiom အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ
ဒီကနေ့သင်ခန်းစာမှာမိုးလို့အဓိပ္ပာယ်ရတဲ့ rain ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း rain check
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းကRAIN rain ga mo CHECK check ga ban chele ma so ro zakwai khun ye dai yai di be ga ro mo chele ma bo di tong ga ro 1880 khu ni mya ga American agzani de myo phit de baseball ga ni sin tet la de lo su ba de tho sin ga baseball agza pwe ri ha hinin pye ma chin pa de twe mo ywa ge lo pwe phye ya me da ma mho အကြောင်းကြောင်းကြောင့်ပွဲကိုဖြစ်ခဲ့ရတယ်ဆိုရင်လက်မှတ်ဝေထားကြတဲ့ပရိသတ်တွေစိတ်ကြေနှကြရလေအောင်နောက်နေ့ပွဲတွေမှာလာကြည့်နိုင်အောင်ပရိသတ်တွေကိုငွေပြန်အမယ်စာအစားထိုးလက်မှတ်ဖြတ်ပိုင်းတွေကိုထုတ်ပေးရကနေ rain check ဆိုတဲ့အသုံးဆင်းသက်လာတာဖြစ်ပါတယ်ချက်လက်မှတ်ကိုရေးပြီးဘာမှသွားငွေထုတ်နိုင်တယ်လို့ခုအစားပြလိုက်တဲ့ဖြတ်ပိုင်းလေးကိုသုံးပြီးနောက်ပိုင်းပွဲတွေမှာလည်းသွားကြည့်နိုင်မှုဝေထမပေးရပဲအစားထိုးလက်မှတ်ကိုဝေယူခွင့်ရှိတာဖြစ်ပါတယ်ခုနောက်ပိုင်းခေတ်တွေမှာတော့နေ့စဉ်အသုံးမှလည်းထည့်သုံးလာကြပါပြီအထူးသဖြင့်ရှော့စည်းနဲ့ရောင်းတဲ့အခါအချိန်ကိုလည်းဘယ်နေ့ကနေဘယ်နေ့အထိတတ်မှတ်ထားလို့တော့ရှော့ရောင်းတဲ့အချိန်တွင်ရှော့ရောင်းတဲ့ပစ္စည်းဟာကုန်သွားတယ်ဆိုရင်အဲ့ဒီအချိန်တွင်လာဝယ်တဲ့လူတွေနေနဲ့ပစ္စည်းပြတ်သွားလို့မဝယ်နိုင်ပေမဲ့အဲ့ဒီရှော့စည်းအတိုင်းပဲကန်တချင်းကျော်လွန်သွားပြီမဲ့လေဝယ်ခွင့်ရှိစီမဲ့ဘယ်ပစ္စည်းကိုလျှော်စေးဘယ်လောက်ဘယ်နှခုနဲ့ဝယ်ခွင့်ရမယ်ဆိုတာကိုရေးသားထားတဲ့ဝယ်ယူသူကနေအဲ့ဒီလျှော်စေးရောင်းတဲ့ဆိုင်ကိုတောင်းခံနိုင်တဲ့ဖြတ်ပိုင်းပြည်စာကိုလေ rain check ရလို့ရည်ညွှန်းအသုံးပြုလာပါတယ်ဒါအပြင်နေ့စဉ်သုံးမှလေလူတူကကိုကိုတနရာရာသွားဖို့ဖိတ်ခဲလို့ကိုကဒီနေ့တော့အဆင်မပြေသေးဘူးနောက်အဆင်ပြေတဲ့နေ့မှပဲသွားကြတာပေါ့လို့ဆိုရင်I'll take a rain check လို့ရည်ညွှန်းပြောနိုင်ပါတယ်။ဒါကြောင့် rain check ရဲ့ idiom အသုံးကနောက်မှအစားထိုးပြီးပြုလုပ်ပေးမှာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကတော့
Thanks for your offer, but I'm sorry. I can't go to the movies tonight with you. I'll take a rain check.
ကျွန်တော်ကိုဖိတ်တဲ့အတွက်ကျေးဇူးပါပဲ။ဒါပေမဲ့တောင်းပန်ပါတယ်ဗျာကျွန်တော်ဒီညခင်ဗျားနဲ့ရုပ်ရှင်သွားမကြည့်နိုင်ဘူးနောက်တည့်မှပဲချိန်ပြီးသွားကြမယ်ဗျာလို့ဒေးပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Thanks for your offer but I'm sorry I can't go to the movies tonight with you I'll take a rain check
ခုဆက်လက်ကြင်ပြပေးမှာကတော့
Raining cats and dogs
ဖြစ်ပါတယ်စာလုံးပေါင်းက R A I N-I-N-G, raining ga, mo ywa ni da. C-A-T-S, cats ga, jang dwi. A-N-D-N ga, ni. D-O-G-S, dogs ga, kwe dwi. So ro, sa kwaid hun ye, da yai di be ga ro, kwe dwi jang dwi mo ywa ni da bo. Di itong sinte la ra ga, nao jang amyu myu shi de, so bi me, shi rong ga, mei la miyao sinit dwi, ma kao ni chi ga, mo tei chi lon de dwi, lan dwi ma, ရည်စည်းနဲ့အမှိုက်တရိုက်တွေတမကခွေးတွေကြောင်တွေပါမျောပါလာကြတာကိုလူတွေကပြောရတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်မလို့ဒီ idiom ကတော့မိုးတဲကြီးမဲကြီးရွာနေတယ်ဆိုတာကိုအထူးပြုပြီးတော့ပြောဆိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကတော
့ It's raining cats and dogs now. I mustn't forget my umbrella or I'll get soaked.
ခုမိုးတဲကြီးမဲကြီးယူရနေတယ်လေဒါကြောင့်ဒီနေ့တော့ကျွန်တော်ထီးကိုမမေ့အောင်ယူသွားမှာ နောက်ဆိုရင်ဒီကိုလုံးရွှဲရွှဲဆိုမှလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's raining cats and dogs now. I mustn't forget my umbrella or I'll get soaked.
ခုနောက်ဆုံးတင်ပြပေးမှာကတော
့ Save for a rainy day.
ဖြစ်ပါတယ်။စာလုံးပေါင်းက SAVE save ကစူဆောင်းနာ FOR for ကအတွေ့ A ကတခု RAINY rainy ကမိုးရွာတာကိုရည်ညွှန်းပြောတာဖြစ်ပါတယ် DAY day ကနေ့ဆိုတော့ Scribe ခွန်ရဲ့လုံးောက်ဒေးဘယ်ကမိုးရွာတဲ့နေ့အတွေ့စူဆောင်းဖို့ပေါ့မိုးရွာတယ်ဆိုတာကိုဘဝမှာအခက်ခဲတွေ့ရတာအထူးသဖြင့်ငွေကြီးကြီးကြီးကျတဲ့မှုကိုတင်စားပြောတာဖြစ်ပါတယ်ဒါကြောင့် Save for a rainy day ရဲ့ idiom အသုံးကတော့ဒုက္ခရောက်မယ်အချက်တဲတွေ့မယ်အချိန်တွေ့ကြိုတင်စူဆောင်းမှုတွေပြုလုပ်တာပဲဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Scrooge ရဲ့ဥပမာကတော
့ I'm not going to spend the bonus payment I got today. I'll save it for a rainy day.
ဒီကနေ့စူကြည့်ရတဲ့ငွေကိုကျွန်တော်မသုံးဘူးဗျာဒုက္ခရောက်တဲ့အခါလိုရင်သုံးဖို့ကျွန်တော်စုထားမယ်လို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm not going to spend the bonus payment I got today. I'll save it for a rainy day.
ကို English American style American သုံး English အစီအစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
rain check, raining cats and dogs, save it for a rainy day.
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်ရဲ့ American idiom အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာနေ့စီစဉ်အစားအစုံကို National Line ကနေ 9.5 line to meter 20 line to meter 25 line to meter 32 ကတော့ပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်မနက်ခင်းသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ
်။ဒီနေ့ကမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ 1,883 ဦးတည်းမနေ့ရှိသွားပြီဖြစ်ပါတယ်။ဒါ့အပြင်ယောဂဘုတ်ကူးစက်နေသူအရေအတွက်ဟာလည်း 9,000 ကျော်သွားပြီလို့တရုတ်ကျမ်းမာရေးအရာရှိတွေကတင်းနယ်လာနေမှာပြောပါတယ်။ယောဂဘုတ်ကူးစက်ခံရသူထားရသူတွေက 12,000 ကျော်ဟာပြန်လည်ကျန်းမာလာပြီလို့ဆိုပါတယ်။ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအပါအဝင်နိုင်ငံတွင်းပြဿနာကြီးတွေဖြစ်ပေါ်ခဲ့တဲ့အတွက်သမ္မတရှီကျင်းဖင်ရာထူးကဆင်ပြေဖို့တောင်းဆိုခဲ့သူထင်ရှားတဲ့ဥပဒေပညာရှင်နဲ့တက်ကြွလှရှားသူယူရှီယုံကိုနိုင်ငံတောင်ပိုင်းမှာအာဏာပိုင်တို့ကဖမ်းဆီးခဲ့ကြောင်းတက်ကြွလှရှားသူတွေကဒီနေ့လေးမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေနဲ့ပတ်သက်ပြီးပြောဆိုချက်တွေကိုတရုတ်အစိုးရထိန်းချုပ်ထားတာနဲ့အတူပဲသူ့ကိုဖမ်းဆီးလိုက်တာဟာဆိုရင်လွတ်လပ်စွာပြောဆိုခွင့်ကိုနှိမ့်ကွလိုက်တာလည်းဖြစ်ပါတယ်အိန္ဒိယနဲ့မြန်မာနိုင်ငံကြားရေကြောင်းဆက်ဆံရေးတွေတိုးတက်ကောင်းမွန်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့အိန္ဒိယရေတပ်ဦးစီးချုပ်ဘိုဂျိုဂျီကာရန်ဘီစင်ဟာမြန်မာနိုင်ငံကိုဖေဖော်ဝါရီလ18ရက်ကနေ20ရက်နေ့အထိလေးရက်ကြာခီးစဉ်အဖြစ်နဲ့ရောက်ရှိနေပါတယ်။အိန္ဒိယနဲ့မြန်မာအကြားရေကြောင်းနယ်နိမိတ်925ကီလိုမီတာထိစပ်မှုရှိနေတာကြောင့်အရှေ့တောင်အာရှဒေသနဲ့ရေကြောင်းအရာဆက်သွယ်ရေးမှာမြန်မာဟာအိန္ဒိယအတွက်အရေးပါတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ရခိုင်ကမ်းလွန်ရေနံလုတ်ကွက် A3 ကမဟာတအစံတွင်းမှာတဘာဝတံငွေစမ်းသပ်အောင်မြင်ကြောင်းတောင်ကိုရီးယားလုပ်ငန်းကြီးတစ်ခုဖြစ်တဲ့ POSCO International ကတနင်္လာနေ့မှာကြေညာလိုက်ပါတယ်မဟာတအစံတွင်းမှာတရက်ကိုတံငွေကုဗဘေ38တန်းကျော်အထိထုတ်လုပ်နိုင်မယ်လို့ခမ်းမတဲ့ကြောင်းလဲကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ
်အင်္ဂါနေ့မနေ့ခင်ထိတန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်သင်ကြီးတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမတော်မှာဒီကနေ့ရက်နေ့ပဲ6နိုင်ခွဲကနေ890ထုတ်လုပ်မဲ့အစီအစဉ်တွေကို Light Meter Second Light Meter Second နဲ့ Light Meter 25တို့ကနေအတန်းတွဲပေးမှာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တဲ့ရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.